တရားနာယူလျက်ရှိကြကုန်သောဓမ္မရှင်မျိုးပေါင်းတို့ခင်ဗျာတရားနာယူလျက်ရှိကြကုန်သောဓမ္မရှင်မျိုးပေါင်းတို့ခင်ဗျာတရားနာယူလျက်ရှိကြကုန်သောဓမ္မရှင်မျိုးပေါင်းတို့ခင်ဗျာကျွန်တော်များကျေးဇူးကျေးဖြစ်တော်မူသည့်တဲကူကြောင့်ဆရာတော်အရှင်သမြဘုရားကြီးရန်ကုန်မြို့မိုးကောင်းဘုရား၌သာသနာတော်တက္ကိ2510ခုနှစ်ကောဇာတက္ကိ1328ခုနှစ်ရာသူလဇန်9ရက်တနင်္ဂနွေနေ့၌မိမိခန္ဓာကိုယ်၏အဘိဓမ္မာတရားတော်များများကိုဝိနည်းအပေါင်းတို့အပေတကားပိတ်နိဗ္ဗာန်တကားပို့ခြင်းခြင်းကဆက်လက်ဟောကြားပါသောကြောင့်ကြားနာသောသူတော်စင်ပေါင်းတို့သည်အမနာမကြောက်เสียကောင်းသည်ငရဲတိရစ္ဆာန်ပိတ်တာသူတို့ကဲ့လေးပုံမှာမိစ္ဆက်ကွင်းမှာလွတ်ကင်းပြီးမဲ့ညာဖူညာနိဗ္ဗာန်ညာတတရားပရမတရားသစ္စာတရားများကိုဆရာတော်ပြပြီးရရှိပြီးတကယ်သို့ရရှိပြီးတဲ့ကာလအပေလေးပုံကိုချီနှင်းပြီးတော့နိဗ္ဗာန်ရွှေတိများတို့ယခုဘဝနဲ့ကုတတ်တော်မူနိုင်ကြပါစေခင်ဗျာ
ဒီကနေ့တနင်္ဂနွေနေ့နေ့ကတရားပွဲပေါ့ဗျာတရားပွဲကဒီနေ့အထူးတရားပွဲပဲအထူးတရားပွဲဆိုတော့ဥောပါကလည်းဒီကနေ့ဆရာဟာပေးထားတာကိုယ်မိသမားရဲ့ညနေတခါကျဥပဇင်းတာဝန်ကရှိသေးတယ်ညတရားတစ်ချိန်ရှိသေးတယ်ဟောနေ့ကင်းကိုသူကဆရာသတ်ပြီးတဲ့အချိန်ခါကျတော့တရားသတ်ပြီးမှနေကွင်းဘွဲပါပါတယ်လို့ဆိုတော့ဦးစင်းကလည်းတရားသတ်ပြီးတော့ယူသုံးပြီးပြီဗျသုံးပြီးတော့မတတ်နိုင်ဘူးနေကွင်းဘွဲပါချပြီးရအဲတော့ဒီကနေ့ဟာအထူးတရားပွဲကြီးနေတူးနေမြပါပဲရန်ကုန်မြို့ဆိုရင်တော့နေတူးပဲဒီနေ့ဒီကနေ့ဟာလွတ်လပ်တဲ့နေ့ကြီးတနင်္ဂနွေနေ့ဆိုတော့လွတ်လပ်တဲ့နေ့ပေါ့ဒီကနေ့မှပဲအားကြဒီကနေ့မှလွတ်လပ်တဲ့နေ့ဆိုတော့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းလွတ်လပ်တဲ့နေ့လွတ်လပ်စွာချမ်းသာတဲ့နေ့ပါပဲလွတ်လပ်တဲ့နေ့ဟာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာချမ်းသာတာရှားကြပါလေအဲလောကီချမ်းသာတာရှားတယ်လောကုတ္တရာချမ်းသာတာရှားတယ်ချမ်းသာတာတွေရှားကြပါလေတချို့လည်းပဲချမ်းသာတာလိုက်ရှားကြတယ်တနင်္ဂနွေနေ့မှာဘယ်ကိုသွားရှားကြရလဲချမ်းသာတယ်လို့ပေါ့ဒီနေ့ကလွတ်လပ်ခွင့်နေ့တနင်္ဂနွေနေ့ဆိုတော့ရန်ကုန်မြို့ကြီးကလွတ်လပ်တဲ့နေ့လွတ်လပ်တဲ့နေ့ဘာမှအလုပ်လည်းမရှိဘူးအလုပ်လည်းမရှိတော့အစိုးရမင်းများကလည်းတခါတည်းလွတ်လပ်ခွင့်ပေးလွတ်လပ်ခွင့်ပေးတော့ဒီနေ့အဖို့မှလွတ်လပ်စွာနေရတဲ့နေလေးဖြစ်တော့တချို့လည်းပဲလွတ်လပ်စွာချမ်းသာတယ်လို့နေကြတာပေါ့လေတချို့ကတော့လည်းလောကီချမ်းသာကိုလိုက်ကြတယ်ဘယ်လိုလိုက်တချို့ကတော့တနင်္ဂနွေနေ့အလားချိန်မို့လို့ဘယ်ပိုင်းစကုတ်ကဟိကောင်းလိုက်တာဆိုတဲ့အတားလောကီချမ်းသာတာကိုရှားကြအခုလာရောက်တဲ့တရားဓမ္မတွေကလည်းပဲချမ်းသာတာရှားကြတာပဲချမ်းသာတာတော့ချမ်းသာတာရှားကြချမ်းသာတာတွေ့ကြသလားဆိုတော့လောကမှာချမ်းသာတဲ့ဟာတွေအကုန်လိုက်ရှားကြတယ်တချို့လည်းပဲဘောလုံးပွဲရှိရင်ဘောလုံးပွဲသွားကြတချို့လည်းပဲဘိုင်စကုတ်သွားကြတချို့လည်းပဲဖရာရှိတော်ဖရာပေါ်တဲ့ကြဒီနေ့အလတ်ချိန်ကိုအလတ်ချိန်ဆိုတော့လွတ်လပ်စွာရတဲ့နေသူနေမြတ်ပြီးပါပဲအဲ့တော့ဒီကနေ့ဘုံမှာရှားကြတဲ့ချမ်းသာတာရှားကြတာကိုဒီကနေ့လေးမှာအာယုံပြုကြချမ်းသာတာတချို့တော့လဲရှိတော်ဖရာကိုတဲရတယ်တချို့တော့လဲပိုင်းစပုတ်သွားရတယ်တချို့တော့လဲအင်အားကန်သွားကြတယ်တချို့တော့လဲကန်တော်ကြီးဆောင်ကိုသွားကြရတယ်ချမ်းသာတာရှားကြတယ်ချမ်းသာတာရှားကြတယ်တကယ်အစ်စ်ချမ်းသာတာလားမချမ်းသာပါဒုက္ခချင်းနဲ့ရင်ဆိုင်နဲ့တွေ့ကြရအဲဘာကြောင့်ဒုက္ခချင်းနဲ့ရင်ဆိုင်တွေ့ကြရတယ်လဲချမ်းသာတာတော့ချမ်းသာတာရှားဘယ်စကုတ်ပွားပြန်လဲတနေ့လုံးထိုင်ပြီးတော့၃နာရီ၄နာရီဒုက္ခခံစားပြီးတော့လူတွေကလည်းကြက်ပြီးတော့အပူဝေဒနာကြီးခံစားရတာတွေနော်ဒုက္ခကြီးကိုမမြင်ကြလို့တကယ်အစ်စ်ဒုက္ခကိုရှားတော့ရှားကြတာပဲချမ်းသာတာရှားကြတကယ်အစ်စ်ချမ်းသာသလားမချမ်းသာပါဘူးဒုက္ခကြီးနဲ့ရင်ဆိုင်မဲ့တွေ့ခဲ့ကြရင်ဆိုင်တွေ့ခဲ့ရဒါကြောင့်မလို့အကြောင်းတရားအကျိုးတရားဆိုဦးစင်းတို့လည်းပဲအတိတ်ကပြန်လာတာမကြသေးဘူးဗျဒဝယ်မျိုးကပြန်လာတယ်အဲဒဝယ်မျိုးသူမျိုးသားကနေပြီးတော့ပင့်ဆောင်လိုက်ပင့်ဆောင်လိုက်တော့ဒီကနေပြီးတော့ဦးစင်းကိုအကြောင်းတရားအကျိုးတရားတက္ကမကြီးယောဂီကထိတ်တင်စုဆိုတဲ့တက္ကမကပြင့်တဝယ်မြို့ပြင်တော့ဒ ီကတည်းကစပြီးပဲ့သွားတဲ့ကပြောဘယ်လိုပြောတယ်ဆိုတော့အရှင်ဘုရားတဲ့တပည့်တော်တို့တဝဲမျိုးကြီးဟာတဲ့မောင်းမကန်ကန်းနာမှာဖြင့်တဲ့အမတန်ပင်လေနေလေးရလည်းကောင်းပါတယ်ဘုရားတဲ့ရေဘူးကန်ဆိုတာလည်းရှိပါတယ်ဘုရားအဲ့ဒီတဝဲမျိုးကြီးဟာဖြင့်သုံးရက်တရားပွဲချပြီးလို့ရှိရင်မောင်းမကန်နှစ်နှစ်ဟာအဲ့ဒီမှာကိုသိချမ်းလာကိုချမ်းလာသွားပြီးတော့ပင်လေလေးခံပါဘုရားအဲ့ဒီလျှောက်တာအင်းကောင်းပါလေ။ဦးစင်ကလည်းတရားဓမ္မများစိတ်စေရနာရှိတဲ့အတိုင်းကိုဝန်ခံလိုက်ပါလေ။ဝန်ခံလိုက်တော့အဲသူတို့ကတော့ဦးစင်ကိုမသိဘူးပေါ့လေ။အဲ့ဒီမှာမောင်းမကန်ကန်းနာမှာချမ်းသာတယ်လို့ဒီလိုထင်နေရ။ပင်လေလေးလေးကိုရှူလိုက်လို့ရှိရင်အရာသာရှိတယ်အေးတယ်။အဲ့ဒီမှာသွားလို့ရှိရင်ကြားမာလိမ့်မယ်ချမ်းသာလိမ့်မယ်လို့ဒီလိုထင်ခဲ့။တကယ်ချမ်းသာသလားမချမ်းသာပါဘူးဒုက္ခကြီးနဲ့ရင်ဆိုင်တွေ့လာရတယ်ဥပဒေဟာ။ဘာကြောင့်ရင်ဆိုင်တွေ့လာရတယ်။တရားပွဲ2ရက်လား3ရက်လားဟောပြီးတဲ့အချိန်ခါကျတော့မောင်းမကန်တနေ့ကြွသွားလိုက်တဲ့အချိန်ခါမှာမောင်းမကန်ကြွတော့ဒဝဲမျိုးကြီးကနေပြီးတော့မြင့်တဒံကူကမြင့်တဒံကူကတော့ဒဝဲမျိုးကြီးကနေပြီးတော့ကားစီးသွား။ကားစီးသွားတော့မောင်းမကန်ဟိုဘက်ကိုမောင်းမကန်ဘက်ကူးမဲ့လို့တော့မြင့်တမြင့်ခန်းမြင့်တမြင့်ခန်းနေတော့တခါဆင်းရတဲ့ကားပေါ်ကကားပေါ်ကဆင်းတော့ဖဏတ်ဒီပါတိချော့ချွတ်လိုက်တော့အဲ့ဒီမြက်ကလည်းအောက်ကအပေါ်ကရေရွှွနှစ်တင်နဲ့အောက်ကကြောက်စလိတ်ခဲလေးတွေကချွန်းနေတာချွန်းနေတော့အဲ့ဒီမြက်ကြီးကိုတခါဘွက်သေးကိုဆင်းရတယ်ဗျအောက်ကခြေဘွားကိုလည်းစူးလိုက်တာကလည်းအဲ့နာလိုက်တာဗျရွှွနှစ်တင်လည်းတင်နေဗျအဲ့ဒီမှာအဲ့ဒီမြက်အခုမှဝေဒနာခံစားလိုက်ရတခါဝေဒနာခံစားလိုက်ပြီးတော့တခါဟိုဘက်ကြာတော့တခါဘယ်လိုဖြစ်ပြန်လဲတဲ့ကားပေါ်တက်ကားပေါ်တက်ပြီးတော့တခါကြောက်တဲ့စမ်းကြောင်းနဲ့အကြကြာတော့ကားကြီးကနေပြီးတော့တခါတဲ့ဘာကြီးပြုတ်ဖွက်သွားမှမသိဘူးအဲ့ဒီတုန်းကများဗျာကားကြီးမှောက်ပြီးတော့များဦးစင်းတို့ကံလေးကကောင်းလာလို့ကားကြီးအဲ့ဒီမှာအောက်ကအုတ်တာကြီးပြုတ်ဖွက်သွားတာပဲပြုတ်ထွက်သွားပြီးတော့မှောက်များသွားလဲလို့ရှင်ကားပြီးသေးပါပဲဗျဒုက္ခကြီးနဲ့ရင်ဆိုင်တွေ့ရအဲ့ဒီကကားကတစ်ဆင့်တခါပြေးပြန်တော့မောင်မကန်ကန်းကျင်နာရောက်ခါနေကြတာအရှင်ဘုရားတဲ့ရေဘူးကန်ကိုရောက်မောင်မကန်ရောက်လို့ရှိရင်ရေဘူးကန်ရေလေးသုံးသပ်ပါအောင်ဘုရားရေလေးသုံးသပ်ပါအောင်ဘုရားဆိုတော့ပင်းတော့လိုက်ရတာပေါ့လေအဲပင်းတော့လိုက်သွားတော့ရေဘူးကန်ကြတော့ဥပဇေကရေဘူးကန်နာသွားရက်ပြီးတော့ရေထဲကိုရေဘူးကန်နဲ့လက်ကလေးနှိုက်တော့မလေးမနှိုက်နိုင်ပူးချာအားကြီးပူတာပဲပူတော့ဘယ်လိုပြောပြလဲဆိုအရှင်ဖျားအဲ့ဒီကဒဝဲမျိုးသူမျိုးသားတွေကအရှင်ဖျားရောက်တော့ရောက်ခါလေးဟာရေဘူးကလေးရေချိုးပါအောင်ဖျားတဲ့ရေသုံးစားပါအောင်ဖျားအဲ့ဒီလျှောက်တော့ဩရေချိုးရပြန်တယ်ဗျာရေချိုးရပြန်တော့တခါတည်းကိုမျက်စိမှိတ်ပြီးတော့သာတခါမကြီးတွေတခါကြီးတွေအဲ့ဒီဝေဒနာခံစားရတာပြောတာနော်ဒုက္ခကြီးနဲ့ရင်ဆိုင်တွေ့လာသူတို့ကတော့အင်းဒီရေဘူးလေးချိုးလိုက်လို့ရှိရင်ဖြစ်ကြမှာရဲ့အဲဒီရေဘူးလေးချိုးလိုက်လို့ရှင်ရဲ့ဓာတ်ကြီးလေးပါညီမြရဲ့ဒီလိုသူတို့ကယူဆဥပဒါကိုဥပဇင်းတို့ကတော့ပြစ္ဆုတ်ပံယုံနာပေါ်လာတဲ့ယုံနာနေတာဖြစ်ပြစ္ဆုတ်ပံဒုက္ခသစ္စာကြီးကိုမြင်နေတော့ဒီဒုက္ခဝိညာဉ်ကြီးကိုမခံစားခြင်းယုံနာကိုအပြစ်မခံနိုင်ယုံနာမဖြစ်တဲ့သဘောတရားလွတ်တဲ့နေရာလေးကိုနေခြင်းနေခြင်းမီးတဲ့အခုပြစ္ဆုတ်ပံပြစ္ဆက်ခန္ဓာကြီးရှိတော့မလွတ်သေးတာပြောတာနော်ဒုက္ခကြီးဒုက္ခဒုက္ခရဲ့လို့တချို့ကထင်းနေတယ်ဒုက္ခကြီးနဲ့ရင်ဆိုင်ဆိုင်ခဲ့ရတာဥပဇင်းပြောတာနော်ဥပဇင်းရင်ဆိုင်ခဲ့ရမောင်းမကန်ကန်းကြီးကြောက်တော့ရေဘူးကန်းကြတော့လောင်းလိုက်တာဗျာရေပူလိုက်တာဆိုတော့ပူတဲ့ဝေဒနာကြီးကပြင်းထန်လာတော့စိတ်ကလေးပြောင်းတာကဲလောင်းတော့ဆိုပြီးတော့ဒီဒုက္ခသစ္စာကြီးကိုဝေဒနာကြီးခံစားဒီဝေဒနာကြီးခံစားပြီးတော့ရေပါသုံးသပ်ပြီးတော့သင်္ကန်းနေပါလေအချောက်ပါလဲလဲပြီးတော့တခါမောင်မကန်ကန်းချီကြတော့တခါရောက်သွားပြန်တော့အရှင်ဘုရားလက်တာပြင်ကြီးပေါ့လေးညာနေပါလိတော့ကြနိုင်လဲဆက်ဒီသူတို့ပြောတာလည်းမဟုတ်ပေဘူးလားဟုတ်တယ်ဇေးညာလျှောက်လို့ကတော့အနံကောင်းတယ်သဲဒီပါလိမပေဘူးမာတောင်းနေတာအရှင်ဘုရားအဲ့ဒီမှာဇေးညာကြွပါအောင်ဘုရားဆိုတော့ဇေးညာကြွနေခြင်းဟာဖြင့်ဝေဒနာတွေဖြစ်လာတဲ့ဝေဒနာခံစားရတာဒုက္ခရဲ့လို့တချို့ကတော့မှတ်တယ် ဥစဉ်တော့ဒုက္ခကြီးနဲ့ရင်ဆိုင်တွေ့လာရတာပြောတာနော်လောကကြီးမှာဒုက္ခကြီးဖြစ်နေတဲ့အကျိုးတရားအကြောင်းတရားအကျိုးတရားဖြစ်နေတဲ့ဒုက္ခသစ္စာကိုယုံနာနေတာအဲဒီတော့ဈေးညာပင်လေကန်းကြီးမှာမောမခါကန်းကြီးမှာလျှောက်လိုက်တဲ့အချိန်ခါလျှောက်ပြီးတဲ့အချိန်ခါကျတော့ဒကာကဘယ်လိုပြောပြန်လဲမှန်လားပါဗျာညက်ပင်မနဲ့ပင်မသွားပါပြီဗျာအခုဟာဖြစ်ပင်လေရေလေးကိုချိုးပါအောင်ဗျာအဲ့ဒီလိုတခါလျှောက်ပြန်တော့အင်းငါတော့ချိုးရလေဦးမထင်နဲ့ငါတော့ခံစားရလေဦးမထင်နဲ့အဲ့ဒီတော့တခါပြန်ပြီးတော့သင်းပိုင်လဲပြီးတခါသူတို့ပြောတဲ့အတိုင်းမှာတခါပင်လေရေချင်းချိုးရပြန်ရောတခါကမှဗျာပင်လေရေချိုးလိုက်တော့လက်ဦးဦးစင်းကတော့ဒူးကောင်းသာသာလောက်ဆင်းလိုက်တာပေါ့လေဒူးကောင်းသာသာလောက်ကနေပြီးတော့ခါမရှိတရှိလောက်ချင်လိုက်တော့ပင်လေကလေတိုက်တော့လှိုင်းကြီးနေလားလိုင်းကြီးတွေလာတော့ကိုကလည်းပင်လေကြီးကိုလိုင်းတဲ့တခါမှမတွေ့ဘူးမကြုံဘူးတော့မျက်ခွက်ကလိုင်းဘက်ကိုလှည့်ထားပြီးတော့ဘာဆိုမျက်ခွက်ရိုက်တာစက်ပေါ်တာပဲတခါတည်းမှာစက်တဲ့ဝေဒနာခံစားရတော့ပါးစားတဲ့ပင်လေကြီးတွေဝင်တော့ငာလိုက်တာဗျာဝေဒနာတွေခံစားရအဲ့ဒီတော့ဥပဒေခံစားလာရတဲ့ဝေဒနာတွေကလောကကြီးမှာဖြစ်လာရတဲ့ဝေဒနာတွေခံစားလာရတဲ့ပြောတာနော်ဒုက္ခရှားတော့ရှားအဲ့တော့ဥပဇင်းကကြည့်လိုက်တယ်အဲ့ဒီနေ့မှမောမကန်ကန်းကျင်ပါလေခလေးတွေကလည်းအမလီကားလိုက်ခုံးလိုက်ပင်လေကြီးကူးလိုက်ကြပြေးလိုက်ကြသွားလိုက်ကြဓမ္မကြီးတွေကလည်းအဲခလေးလေးတွေနဲ့လေဘယ်လိုလဲတဲ့တစ်ပင်ရိပ်ကလေးကိုအဲမောမကန်တစ်ပင်ရိပ်ကလေးကိုပကက်ကလေးတွေဆွဲပြီးတော့တခါတဲ့အဲ့ဒီမှာနေလိုက်ကြပြောလိုက်ကြတာသူတို့ကတော့ဒုက္ခရဲ့လို့မှတ်ထင်နေတယ်တကယ်ဒုက္ခအစ်စ်ကြီးကိုမတွေ့လို့သူတို့အဲ့ဒီမောင်မကမြို့ကြီးမှာပျော်ပါပြီးတော့အဲ့ဒီမှာပင်လေကန်းကြီးလေးကိုတို့အားတဲ့ရက်ကလေးတင်းငနွေးနေကိုအဲ့ဒီမောင်မကမြို့ပင်လေကန်းကြီးသွားလိုက်လို့ရှင်ပြန်ပင်လေလေးလေးကိုခံလိုက်လို့ရှင်အမတန်အေးမြတယ်အမတန်ချမ်းသာတယ်အမတန်အဲကောင်းတယ်ဆိုတဲ့ဒုက္ခကိုမှတ်ထင်နေတယ်တကယ်အစ်စ်ကတော့ဒုက္ခကြီးပါပဲပင်လေကြီးလေးချူလိုက်လို့ရှင်ပြန်ကြားမာတယ်လို့ဥပါဒံတရားကြီးအဲဥပါဒါဆွဲလာခြင်းသက်ကာယဒိဋ္ဌိကြီးဖြစ်နေတာလည်းမသိပင်လေလေးလေးကိုခံစားလိုက်ရလို့ရှိရင်ငါတော့ကြားမှလာမယ်ဘယ်လိုဒီလိုထမ်းအဲဒီလိုဥပါဒါကြီးဖြစ်အဲပင်လေကန်းချင်နာကရေဘူးကန်းရေချွတ်လိုက်လို့ရှိရင်ပြန်ငါကြားမှလိမ့်မယ်အသက်ကြီးလိမ့်မယ်လို့ဒီလိုဆွဲလာခြင်းဥပါဒါဖြစ်တယ်ဒီရုပ်နဲ့ဒီနာငါတော့ကံစေဥတ္တအဟာရအကြောင်းတရား၄ပါးနဲ့ဖြစ်ပေါ်တဲ့ရောကံကုန်ရင်ပြည့်ရမယ်တရားကံကိုရင်ပြည့်ရမယ်တရားမှလည်းမသိယုံလည်းမသိနာလည်းမသိတော့အဲပင်လေလေးခံလိုက်ပင်လေလေးလေးခံလိုက်လို့ရှိရင်ဖြင့်ချမ်းသာတယ်လို့ဒုက္ခမှတ်ထင်ကြတယ်သူတို့အဲရေဘူးကလေးရေချိုလိုက်လို့ရှိရင်ဖြင့်ချမ်းသာတယ်လို့ဒုက္ခကြမ်းမာတယ်လို့ဒုက္ခမှတ်ထင်နေတယ်ဒါတဲ့ဥပါဒံတရားတွေအဲစွန့်လန်းနေတာနော်အဲ့တော့ဥပဇင်ဒုက္ခကြီးနဲ့တွေ့ရအဲ့ဒီတော့နေခင်းတစ်ချက်တီးတဲ့ချိန်ခါကျတော့အရှင်ဘုရားတရားဟောပါဦးဘုရားဆိုတော့ပင်လေကန်းကြီးဟောရပြန်တာပဲဗျာထိတ်တယ်သူကခိုင်းတကဟောရပြန်ပင်လေကြီးတခါဂရင်ချပြီးတော့အဲ့ဒီမှာပင်လေကန်းကြီးမှာတခါတရားဟောခဲ့ရဗျာတရားဟောခဲ့တယ်ပင်လေလေးကလည်းတိုက်လိုက်တာဗျာပင်လေလေးတိုက်တော့တခါတည်းကိုဦးစင်ကတော့မျက်စိကြီးမှိပြီးတော့နေတော့ပင်လေလေးကမျက်ခွက်ကြီးတိုက်တော့တခါတည်းအသက်ရှူလို့ကိုမကောင်းတော့ဝေဒနာခံစားလာဗျာဝေဒနာတွေဖြစ်နေဗျာအဲ့ဒီတော့ဦးစင်ဟာတရားတော်ချပြီးတော့ဘယ်လိုဖြစ်နေလဲတော့ဝေဒနာခံစားတာနှကောင်းကိုစနေတာပဲအဲ့တော့ဒုက္ခကြီးနဲ့ဟာချမ်းသာတယ်လို့မှတ်ထင်ကြတယ်အဲ့တော့အခုရန်ကုန်မြို့သူမြို့သားတွေလည်းပဲချမ်းသာတာအခုဒီကနေ့တနေ့ငွေနေကြီးလွတ်လပ်စွာအစိုးရမင်းများကလွတ်လပ်စွာနေဝင်ပေးလိုက်တဲ့နေ့ဖြစ်ပါတယ်နေသူနေမြကြီးဆိုတဲ့ဥစ္စာလွတ်လပ်ချမ်းသာတဲ့နေရာရှားကြတယ်ရွှေကုံဖရားကိုတက်တဲ့ပုံကိုယ်တွေချမ်းသာတာရှားကြတယ်။ဘယ်စကုတ်ကိုသွားကြည့်တဲ့ပုံကိုယ်တွေချမ်းသာတာရှားကြတယ်။အဲဘောလုံးပွဲကိုသွားတဲ့ပုံကိုယ်တွေချမ်းသာတာရှားကြတယ်။တကယ်အစ်စ်ချမ်းသာသလားတဲ့မချမ်းသာပါဘူးဒုက္ခကြီးနဲ့ရင်ဆိုင်တွေ့ကြတယ်ပဲဝေဒနာတွေခံစားကြရတယ်။ဒုက္ခနဲ့ဒုက္ခပဲခံစားနေရတဲ့ဝေဒနာဖရားကဒုက္ခဝေဒနာဒုက္ခဝေဒနာဝေဒနာပဲရှိတယ်တဲ့ဖရားဟော။အဲ့တော့ဝေဒနာဝေဒနာမှမသိကြလို့ဒုက္ခဝေဒနာလဲဒုက္ခဝေဒနာမှမသိဘူးဒုက္ခဝေဒနာလဲဒုက္ခဝေဒနာမှမသိဘူးဒုက္ခဝေဒနာဝေဒနာမှမသိမသိကြတော့ဒုက္ခကြတော့နိဗ္ဗာန်ရဲ့လို့ချမ်းသာတယ်လို့ခင်ထင်းနေ ကိုကြိုက်နေတဲ့တဲ့ဟာလေးကိုခံစားရတော့ချမ်းသာတယ်လို့ဒီလိုထင်မှတ်တယ်။အဲဒုက္ခသစ္စာကြီးကိုမမြင်ကြတော့ဘယ်လိုဖြစ်တယ်လဲချမ်းသာတယ်လို့ပြောထင်ကြ။တကယ်အစ်စ်ချမ်းသာသလားတဲ့မချမ်းသာပါဘူးလောကကြီးမှာဖြစ်ပြနေတဲ့ယုံနာတွေဟာခံစားတဲ့ဒုက္ခဒုက္ခဒါပဲခံစားရတယ်ဝေဒနာကြီးဒီဝေဒနာမှန်းကိုမသိတော့နန္တရားဟာဖြင့်ဒုက္ခဝေဒနာတော့မခံစားကြဘူးဒုက္ခဝေဒနာတော့ဒလစကြီးခံစားရတယ်ဘယ်လိုခံစားကြလဲတကား6ပေါင်းအာယုံ6ပါးဟာဖြင့်အချင်းရဲ့အတိုင်းရဲ့အနတ်ရဲ့ရတာရဲ့အတွေ့ရဲ့ဓမ္မရဲ့တဲ့အဲ့ဒီအချင်းကိုလည်းခံစားတယ်ဒုက္ခဝေဒနာအတန်ကိုလည်းဒုက္ခဝေဒနာခံစားတယ်ဝေဒနာမှမသိဘူးဒုက္ခသစ္စာကြီးမှအကြောင်းတရားအကျိုးတရားလည်းမသိဘူးမသိတော့ဒုက္ခရဲ့လို့မှတ်တယ်အဲ့တော့အတ္တပေါ်မှာလဲခံစားတယ်ဗျဘယ်လိုလဲတဲ့ဒုက္ခဝေဒနာကိုအသိမော်လဲဒုက္ခနဲ့ဒုက္ခခံစားအတ္တပေါ်လဲဒုက္ခနဲ့ဒုက္ခခံစားအနတ်ပေါ်မှာလဲဒုက္ခနဲ့ဒုက္ခခံစားရတာပေါ်မှာလဲဒုက္ခနဲ့ဒုက္ခခံစားအတွေ့ပေါ်မှာလဲဒုက္ခနဲ့ဒုက္ခခံစားဓမ္မဤရုပ်ပေါ်မှာလဲဒုက္ခနဲ့ဒုက္ခခံစားဒုက္ခနဲ့ဒုက္ခနဲ့ခံစားနေတာပဲနာအဲ့ဒီတော့ဒုက္ခဒုက္ခဆိုတာမသိဘူးဒုက္ခလေးခံစားရတော့ချမ်းသာတယ်တို့တော့နိဗ္ဗာန်ပဲအမတအေးမြတဲ့အမတသာရတဲ့အမတနှိမ့်သက်တယ်ဒါချမ်းသာတယ်လို့ဒီလိုမှတ်တယ်ရတယ်တကယ်အစ်စ်ချမ်းသာသလားတဲ့မချမ်းသာပါဘူးဒုက္ခတရားကြီးပါပဲအခုပြစ္ဆုတ်ပံကာလတော့ချမ်းသာတယ်လို့ထင်နေသေးတယ်အနာဂတ်ကာလကျတော့ဒုက္ခကြီးနဲ့ချင်းစီတွေ့ရမယ်ဒုက္ခသစ္စာကြီးကိုမသိဘူးဘုရားကဟောထားတယ်မင်းတို့အတိအနာဂတ်ပြစ္ဆုတ်ပံကာလသုံးပါးရှိတဲ့အ ਨੇ ကအတိတ်ယုံနာအတိတ်ခန္ဓာပစ္စုပန်ခန္ဓာအနာကခန္ဓာတဲ့အခုပစ္စုပန်ခန္ဓာတော့ဒုက္ခခန္ဓာလို့ကောင်းသေးတယ်တဲ့အခုပစ္စုပန်ခန္ဓာမှာဒုက္ခကြီးဖြစ်နေတယ်တဲ့အနာကကာလကြပြီဆိုလို့ရှိရင်ဒုက္ခခန္ဓာကြီးနဲ့ရင်ဆိုင်တွေ့ကြရတော့မယ်အဲလောကကြီးမှာအခုဒုက္ခကလားခန္ဓာရတယ်တဲ့ဒုက္ခခန္ဓာဖြစ်နေတယ်မသိလိုက်ဘူးအဲ့ဒီတော့တကယ်အစ်စ်ရှိတာကတော့ဒုက္ခကြီးပါပဲမသိကြတော့အကြောင်းတရားအကျိုးတရားဒုက္ခသစ္စာကြီးမမြင်တော့အဲပြောပြောပါပါကြီးနေနိုင်တာပေါ့လေတချို့လဲအာဟုရှာကြပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာချမ်းသာတာအာဟုရှာကြဘယ်လိုအာဟုရှာကြအာဟုရအာဟုကြောင့်လောကကြီးမှာပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းအင်္ဂလိပ်တွေကယင်းတွေကလားတွေကချင်းတွေခရိယာတွေဗုဒ္ဓဘာသာတွေအာဟုရှာကြဘယ်ဟာကအာဟုရှာကြတဲ့လေသူတို့ခန္ဓာတော့အာဟုရှာကြတယ်ဘယ်ဟာကိုအာရှာအာဟုရှာကြတယ်လဲတချို့ဆိုလဲအာဟုရှာတယ်ဘယ်လိုအာဟုရှာလဲပုပ်ပါကိုသွားပြီးအာဟုရှာတယ်ဖို့ဥဒေါကိုအာဟုရှာတယ်ကြိုက်တီယူကိုသွားအာဟုရှာတယ်ရွှေတကုံဖျားကြီးတက်ပြီးတော့အာဟုရှာတယ်အာဟုရအာဟုကြောင့်ရှာကြတယ်တို့အဲတချို့တော့လဲဘယ်မှာအာဟုရှာတယ်လဲအာဟုရှာတာချမ်းသာတာအာဟုရှာကြတယ်ဘိုင်းစကုတ်ကိုသွားပြီးအာဟုရှာတယ်အဲဇပွဲကြီးဒီကိုသွားပြီးအာဟုရှာတယ်ဘောလုံးပွဲကိုအာဟုရှာတယ်တချို့ကြတော့လည်းအာဟုရှာတယ်တရားဌာနတွေသွားပြီးတော့အာဟုရှာကြတယ်အဲအာဟုတော့ရှာကြတာပဲတဲ့အာဟုမှားနေတာကများတကယ်အစ်စ်အာဟုရမှာကတော့ဘယ်ဟာကိုအာဟုရမှာတော့ဖယားကိုအာဟုရမယ်တရားကိုအာဟုရမယ်သံဃာကိုအာဟုရမယ်ဖယားကဒါပဲအာဟုရမယ်ဖျားအာကိုရမယ်တရားအာကိုရမယ်သံဃာအာကိုရမယ်တဲ့အာကိုရမယ်တရားကလည်းလောကီလောကုတ်တရားနှစ်ဌာနရှိဖျားအာကိုရမယ်တရားအာကိုရမယ်သံဃာအာကိုရမယ်လို့လောကီမှာလည်းဖျားတရားသံဃာလောကီမဲခင်လောကုတ်တရားမဲခင်မဲခင်နှစ်ပါးရှိပါတယ်လောကီမှာလည်းဘယ်လိုရှိထားသလဲဖျားတရားသံဃာလောကီမှာလည်းရှိပါတယ်လောကုတ္တရာနယ်မှာလည်းဖရာတရားသံဃာအာဟုတော့အာဟုကြတာပါပဲလို့တချို့တော့လည်းတချို့တော့လည်းပဲလောကီတရားကိုအာဟုတယ်လောကီသံဃာကိုအာဟုတယ်အဲတရားနော်လောကီပြောတာလောကီဖရာကိုအာဟုတယ်လောကီတရားကိုအာဟုတယ်လောကီသံဃာကိုအာဟုတယ်တချို့တော့လည်းလောကုတ္တရာဖရာကိုအာကိုရလောကုတ္တရာတရားကိုအာကိုရ လောကုတ္တရာသံဃာကိုအကူတယ်တရားနှစ်ပါးရှိအဲဒါကာကတားကိုခြားပြီးတော့ပြောခြင်းလို့စိတ်ကလေးတွေကိုပြောခြင်းလို့ဒကာဒကာမများဒါသေးသေးချာချာစိတ်တွေကိုသဘောပေါက်အောင်နာကြဥပဇင်းကတော့သာမတလို့စိတ်တွေကိုတော့ပြောပါမယ်လို့ဘာကြောင့်လဲတဲ့သာမတပြီတဲ့ခွဲလိုက်လိမ့်မယ်စိတ်တွေကတော့ဘာကြောင့်ခွဲတယ်လဲတဲ့သာတော့မတဘူးဘူးကိုပိတ်ရောဘာကြောင့်လဲတဲ့သာမတပြီတဲ့စိတ်တွေကတော့ခွဲလိုက်လိမ့်မယ်ဗျာလောကီလောကုတ်တရားနှစ်ဌာနရှိတယ်ပညာလို့သာဘာမှဖရာအသိကိုသာဘာမှမသိပရိပပရိဝေဒသာသနာနှစ်ရပ်ကတော့ကုံစင်အောင်အစ်ခိချတာအကုန်သိတယ်စိတ်ကလေးတွေကတော့ဘာကြောင့်လဲတဲ့ပရိယသာသနာပရိပသာသနာပရိဝေဒသာသနာသာသနာ300ရှိတဲ့အ ਨੇ ကပရိယသာသနာမှာဥပဒေဖျားသိတဲ့အသိကြီးဖျားပြညတ်တော်တွေမသိခဲ့ဘူးပရိပအကျင့်နဲ့ပရိဝေဒနဲ့သာသနာနှစ်ရပ်ကတော့စိတ်ကလေးတွေကတော့ဖျားကစိတ်ပဲဟောတယ်စိတ်ပဲဟောတော့ဒီစိတ်တွေကတော့ကုံစင်အောင်သိခဲ့ပါတယ်လို့ဘာကြောင့်ကုံစင်အောင်သိလဲလို့ကိုယ်စိတ်ကလေးကိုကိုကြည့်လာခဲ့လို့ကိုယ်စိတ်ကလေးကိုကိုစစ်လာခဲ့လို့ကိုစိတ်ကလေးကိုကိုစစ်လာတော့အကုန်လုံးကိုစိတ်ကလေးတွေဖြစ်တဲ့စိတ်ကလေးတွေကိုအကုန်ကုံစင်အောင်သိလာခဲ့ပါတယ်လို့ဒါစိတ်တွေကိုပြောခြင်းလို့တရားဓမ္မများအဲဒီတော့အခုပုံကိုယ်တွေအာဟုရှားကြတယ်လို့အာဟုရှားတော့အာကိုရာအာကိုကြောင့်တရားကလောကီတရားလောကုတ်တရားတရားနှစ်ပါးရှိပါတယ်လို့လောကီဖျားလောကုတ်တရားတရားလောကီဖျားလောကီတရားလောကီသံဃာလောကုတ်တရားဖျားလောကုတ်တရားလောကုတ်တရားသံဃာနှစ်ပါးရှိပါတယ်လို့ကံကတားကိုခြားခြင်းလို့ကံနဲ့ကတားဆိုတာရှိရဘာလဲကံနဲ့ကတားဆိုတာလက်ဝဲလမ်းလက်ရလမ်းနှစ်လမ်းရှိကံကတားမှမသိလို့ရှိလို့ရှိရင်ကြာအတိမှန်တယ်လို့ခေါ်နိုင်ပါ့မလားတချို့ကတော့ကိုအတိမှန်တယ်လို့ထင်နေကြကံကတ္တမေးလိုက်ပြီဆိုကံနဲ့ကတ္တကဘာခေါ်တာတုံးလို့ဒီလိုမေးလိုက်ရင်သိပါကံရဲ့ကတ္တရဲ့ကံကတ္တဆိုတာဘယ်ဟာလဲတဲ့လောကီလောကီဖရာရဲ့လောကီဖရာရဲ့လောကီတရားရဲ့လောကီသံဃာရဲ့အဲ့ဒါကံခေါ်တယ်လောကီတရားလောကီဖရာလောကီတရားလောကီသံဃာလောကုတ်တရားတရားလောကုတ်တရားဖရာလောကုတ်တရားသံဃာကံရဲ့ကတ္တရဲ့ဒီလိုမေးတာအဲ့တော့သဘာဝပေါ့လေသဘောမနာကြကံကတ္တသိရလားကံကတ္တဆိုတာသမုဒိသစ္စာ ਪਰ မသစ္စာနှစ်နယ်မေးတာသဘောကိုမေးတာကံနဲ့ကတ္တဆိုတာဘာလဲတဲ့ကံနဲ့ကတ္တကံအလုတ်ညာအလုတ်ဒါမေးတာကံတရားညာတရားဒါမေးတာကံကတ္တသိရလားဒီလိုမေးလိုက်လို့ရှိရင်ကံတရားကဘယ်တရားလဲညံတရားကဘယ်တရားလဲကံဆိုတာဘယ်ဟာလဲကတ္တဆိုတာဘယ်ဟာလဲဆိုတာအဲ့ဒီတရားနှစ်ပါးကိုပြောတာအဲ့ဒီတော့သမုဒိသစ္စာနယ်ကတချို့လဲပြောနေပြောတာရှိတယ်သမုဒိသစ္စာနယ်တွင်မှာနေတဲ့ပုဂ္ဂိုလ်ကတော့လောကီလောကီဖရာကိုအာကိုကြလောကီတရားကိုအာကိုကြလောကီသံဃာကိုအာကိုကြသူကလောကီတဲ့နေတာကိုလောကီတဲ့နေပြီးတော့လောကီတဲ့ကတော့စိတ်ကလောကီတဲ့မှာနေတယ်လောကီတဲ့ကနေပြီးတော့လောကီဖရာကိုမပြစ်ပယ်နဲ့လောကီတရားကိုမပြစ်ပယ်နဲ့လောကီသံဃာကိုမပြစ်ပယ်နဲ့သုံးသုံးမြုပ်သွားလိမ့်မယ်။ဘာကြောင့်လဲလဲကံပေါ်အောင်လို့ကံပေါ်အောင်လို့မှကံရမယ်။ကံပေါ်အောင်မလို့လို့ချင်းကံရမယ်များထင်လားသုံးသုံးကိုပြောမယ်တချို့ပြောလိပြောတာရှိတယ်။လောကီနဲ့နေတော့ကဖြစ်နေတော့ပုဂ္ဂိုလ်ကလောကီနဲ့တည်းမှာနေတယ်ပြောတော့ဖြင့်ဘယ်လိုပြောလိုက်တယ်လောကုတ်တရားနယ်ကနေပြီးတော့ကတ္တကိုပြောတယ်ဘယ်ကတ္တပြောလဲကံရဲ့ကတ္တရဲ့ဟုတ်အဲပြောလိုက်တော့ဘယ်လိုပြောလိုက်တယ်လဲတဲ့သမုဒိသစ္စာနယ်ကနေတော့နေတယ်စိတ်ကသမုဒိသစ္စာမှာနေတယ်အပြောကြတော့ဘယ်လိုပြောလိုက်တယ်ပရမတ်သစ္စာကနေပြောဘယ်လိုပြောလိုက်တယ်လဲတဲ့သမုဒိသစ္စာနယ်ကနေပြီးတော့ဝါတို့ကြောက်ခြင်းသူဘုရားကြီးကျေလုံးဖျားကြီးဥပ္ပုံနေဓာကြီးတွေကအလကားဟာပါကွာဒါကမရှိတဲ့ဟာကြီးတွေပါကွာဒီလိုပြောတယ်နေတော့ဘယ်မှာနေလဲလောကီနေတဲ့မှာနေသူကလောကုတ္တရာနေတဲ့နေတာမဟုတ်ဘူးပရမသစ္စာနဲ့နေတာမဟုတ်ဘူးအဲ့ဒါပါလေတဲ့သမုဒိသစ္စာနေကပုဂ္ဂိုလ်ဟာဖြင့်အဲ့ဒါသမုဒိသစ္စာပယ်တဲ့ပုဂ္ဂိုလ်ကံကတ္တမသိတဲ့ပုဂ္ဂိုလ်ဘာကြောင့်လဲတဲ့ ဖယားကဟောတယ်သမုဒိသစ္စာလည်းမမှန်ဘူးလားတဲ့မှန်တယ်တဲ့သမုဒိသစ္စာလည်းသစ္စာတတ်ပရမသစ္စာလည်းသစ္စာတတ်တယ်သမုဒိသစ္စာကဘာလဲတဲ့ဥပါဒံတရားပရမသစ္စာနယ်ကနေပြီးတော့ဉာဏ်တရားပရမသစ္စာဆိုတာမှန်တဲ့တရားဥပါဒံတရားရဲ့မရှိတဲ့တရားရဲ့ရှိတဲ့တရားရဲ့တရားနှစ်ပါးရှိအဲ့ဒါကြောင့်မလို့သမုဒိသစ္စာနယ်ကပုဂ္ဂိုလ်မှန်မြကတော့လောကီဖယားကိုအာကိုကြသူကဒီနေနေတာကိုကံနေနေတာကိုဉာဏ်နဲ့သူမသွားကံနေတယ်လို့ဒါကြောင့်မလို့သမုဒိသစ္စာနဲ့ကပုဂ္ဂိုလ်တွေဘုရားကသမုဒိသစ္စာလဲသစ္စာတတ်တယ်သစ္စာတတ်တော့လောကီဘုရားကိုအာကိုကြရလိမ့်မယ်လောကီတရားတွေကိုအာကိုကြရလိမ့်မယ်လောကီသံဃာတွေကိုအာကိုကြရလိမ့်မယ်ကိုကပရမသစ္စာနဲ့မှကတ္တာနဲ့မှမရောက်သေးပဲကိုကံနေနေရှိသေးတယ်အဲ့တော့ကံနေရှိတော့တဲ့ဒါကကွာဘာပဲညာပဲလို့ဒီလိုမပယ်နဲ့စုံစုံမြုပ်သွားတယ်ဘာကြောင့်လဲကံပေါ်အောင်ကာလုတ်ကိုလုတ်ကံပေါ်အောင်ကာလုတ်လုတ်မှကံနေပေါ်လာမယ်လူချမ်းသာရင်နတ်ချမ်းသာရင်ယမချမ်းသာရင်ဒါနာကုသိုလ်ကံစေရနာလည်းပြုတ်ကိုပြုတ်ကြသီလကုသိုလ်ကံစေရနာလည်းဆောက်တည်ကြသမထကုသိုလ်ကံစေရနာလည်းလုတ်ကြလောကီဘာဝနာကုသိုလ်ကံလည်းလုတ်ကြမလုတ်လို့ရှိရင်ပြည့်စုံစုံမြုပ်ကြတော့မယ်ကံမပေါ်နိုင်တော့ဘူးဘာကြောင့်လဲတဲ့ကံနေကိုအဲ့ဒါကံကတ္တာကိုဟောခြင်းလို့ဒကာဒကာမများအခုစိတ်တွေကိုဟောခြင်းလို့ကံကကံမှာဖြစ်နေတဲ့စိတ်အဲကတ္တာနယ်မှာဖြစ်နေတဲ့စိတ်အဲ့ဒီစိတ်နဲ့စိတ်ကိုဟောခြင်းလို့ဒကာဒကာမများအခုဟာဟောနေတာအဲ့တော့လောကီမှာလဲချမ်းသာတာရှားနေတာပေါ့လေချမ်းသာတာရှားတော့ကံလုံးနဲ့ပဲသူတို့တင့်တိမ်ရဘယ်လိုကံလုံးနဲ့တင့်တိမ်နေလဲတဲ့ဘုရားကိုကြက်ကြက်ပွားပြီးတော့ရှ िख ိုးကြရွှေတုံးဘုရားကြီးပေါ်တဲကြချင်းမီးကြီးထွန်ညာရေချမ်းနေလောင်ညာအဲသူရီတောင်ညာမိုးကောင်းဘုရားကြီးကိုလာပြီးတော့ရေချာနေကတ်ကြအဲပန်းနေပန်းပန်းနေလှူကြပတိကိုကြက်ကြစိတ်ကြအဲ့ဒီလောကီဘုရားကြီးကိုအာကိုကြလောကီတရားတွေကိုအာကိုကြလောကီသံဃာတွေအာကိုကြဒကန်နေကပြောတာသမုဒ္ဓိသစ္စာနေကပြောတာအဲဒီဟာဒီမှာအာမကိုလို့ချင်းဆုံးဆုံးမြုပ်တော်မယ်ဘာကြောင့်ဆုံးဒီကန်နီးဆဲဆဲကြဒီကန်နေမှာမလုပ်လို့ရှိရင်ကံပေါ်မပေါ်နိုင်တော့ဘူးဒါနာကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာဘာဝနာကုသိုလ်ကံစေရနာသမထကုသိုလ်ကံစေရနာစေရနာတွေအဲ့ဒီဟာတွေကံနေအဲ့ဒီကံနေမှမလုပ်လို့ရှိရင်စုံစုံလာမြုပ်တော့မယ်ဆိုတာတစ်ခေတ်ကြမှတ်တော့ဘာကြောင့်လဲတဲ့အကုသိုလ်ကံကုသိုလ်ကံနဲ့သမုဒ္ဓိသစ္စာနဲ့ကတွဲနေတာကိုအဲသမုဒ္ဓိသစ္စာနဲ့ကတွဲတော့အကုသိုလ်ကံကုသိုလ်ကံနှစ်ပါးတွဲထားခြင်းကြောင့်ကံအဲ့ကံအလုပ်ကိုများများကြီးလုပ်ကြဖယားကိုသွားကြ၊ကြောင်းကိုသွားပြီးတော့သီလဆောက်တည်ကြ။အဲဒါမှမလုပ်လို့ရှိရင် तू ကဆုံးဆုံးမြောက်ကွာ။အဲဒါကြောင့်မို့သမုဒိသစ္စာနယ်ကဖယားရယ်သမုဒိသစ္စာနယ်ကတရားရယ်သမုဒိသစ္စာနယ်ကသံဃာရယ်ဖယားကတော့ဘယ်လိုဟောထားလဲ။ဖယားကိုအာကိုကြ၊တရားကိုအာကိုကြ၊သံဃာကိုအာကိုကြ။အဲ့တော့လောကတ္တနယ်ကလည်းပရမသစ္စာနယ်ကလည်းဖယားကိုအကူကြတရားကိုအကူကြသံဃာကိုအကူကြဥပဇင်းတို့လည်းအတိတ်ကာလတုန်းကအာဟုမှားလာခဲ့တယ်ဘယ်ဟာဒီအကူခဲ့လဲသမုဒိသစ္စာနယ်ကမြတ်စွာဘုရားသမုဒိသစ္စာနယ်ကပြောထားတဲ့စကားတွေကိုဖယားကိုယုံကြည်ရမယ်တရားကိုယုံကြည်ရမယ်သံဃာကိုယုံကြည်ရမယ်ဖယားကိုအကူတရားကိုအကူသံဃာကိုအကူဦးတဲ့တို့အတိတ်ကာလတုန်းကအားကိုးခဲ့တဲ့46နှစ်လုံးလုံးအဲ့ဒီလောကီနယ်ကကံနယ်ကနေပြီးတော့အဲ့ဒီကံနယ်သာအားကိုးခဲ့တယ်ဘယ်လိုအားကိုးခဲ့လဲတဲ့ရွှေတုံးဘုရားကြီးပေါ်တက်ပြီးတော့တခါတဲ့ဖင်မှုတော်ကြီးထောင်လိုက်ပြီးတော့ကုန်းကြီးဝှချလိုက်တာသူတောင်းလိုက်တာဆိုတော့ဘယ်ပြောကောင်းမလဲကံနယ်ကိုမလုံရင်မဖြစ်ဘူးလောက်ပါကံနယ်ဒီကံလုံးကကံပေါ်မှာကိုအဲ့တော့အတိတ်ကာလတုန်းကဥပဒေမသိခင်တုန်းကကံနယ်မှာလုတ်ခဲ့မသိခင်တော့ဖယားကဟောထားတာကိုမသိမှမသိပဲကံကတ္တာမသိခဲ့လို့ကံကတ္တာသိခဲ့လို့ရှင်ဘယ်လို့မလဲကံကတ္တာကိုမသိခဲ့ဘူးကံကတ္တာမသိခဲ့တော့သမုဒိသစ္စာနယ်ကရောက်ခြင်းသူဖယားကြီးကိုအာကိုခဲ့တယ်ရွှေတုံးဖယားကြီးကိုအာကိုခဲ့တယ်ရွှေမော်တော်ဖယားကြီးကိုအာကိုခဲ့တယ်ဒါဒီအာကိုခဲ့ရောက်ခြင်းသူဖယားကြီးကိုအာကိုခဲ့တယ်ဒါဒီအာကိုခဲ့အဲမြတ်စွာဘုရားဒေဝနာအစင်းစာအုပ်ထဲကတရားတွေအာကိုခဲ့တယ်ဒီတရားတွေပဲအာကိုခဲ့အဲ
သမုဒိသစ္စာလည်းကသံဃာတော်အရှင်များများကိုအာကိုခဲ့တယ်ဒါပဲအာကိုခဲ့တယ်ဦးဇင်းအာကိုခဲ့ကံနယ်ကိုအဲ့တော့ဘုရားကဟောထားတယ်သမုဒိသစ္စာလည်းကဘုရားတရားသံဃာဒီလိုဘုရားဟောထားတော့မသိခင်တုန်းကကံကတာမသိခင်တော့အဲ့ဒါဒီအာကိုခဲ့တယ်ဗျာဘုရားကလည်းမင်းတို့ကံနယ်ကနေပြီးကတားနယ်မှာမကူသေးလို့ရှိရင်တဲ့ဇာကူကြက်ကြက်လောက်ပါတဲ့ကံပေါ်လိမ့်မယ်တဲ့ဘုရားကပြည့်ညတ်တော်ထားခဲ့မင်းတို့ကုသိုလ်လေးလုပ်ကြကံပေါ်အောင်သီလာဒီစောက်တီကြကံပေါ်အောင်ကံပေါ်တဲ့အခါအကျိုးပေးလိမ့်မယ်ကံမပေါ်တဲ့အချိန်ခါဆုံးဆုံးမြုပ်ကြဒါပဲရှိတယ်အကုသိုလ်ကံကုသိုလ်ကံဒီနကံတွဲနေတယ်အကုသိုလ်ကံကုသိုလ်ကံနှစ်ပါးကသံဃာကြီးလဲတယ်ကုသိုလ်ကံအချိန်ကောင်းလာတဲ့အချိန်ခါမနုဿတဒုံလဘရာခေသောတရားလူရဲလို့ဖြစ်လာတဲ့ကကံပေါ်လာအဲ့တော့ဒါနာကုသိုလ်ကံစေရနာသီလကုသိုလ်ကံစေရနာသမထကုသိုလ်ကံစေရနာဒီစေရနာတွေအပါလာပြီဆိုရင်လူရဲလို့ဖြစ်လာတယ်သီလကုသိုလ်ကံစေရနာကအသက်ရှင်ပေးတယ်အစင်လေးလှပေးတယ်သမထကုသိုလ်ကံစေရနာကမြမ20အောက်သန္တာအောက်သန္တာကိုသွားတယ်ဒါပါလေဒါကကံတွေကအဲ့ဒါကိုလောက်ရမယ်မလုပ်လို့ရှိရင်မဖြစ်ဘူးဘာကြောင့်လဲတဲ့ဒီကံนี่ကုံတော့ဘယ်သွားလဲတဲ့သီလကုသိုလ်ကအရှင်ကုန်မယ်အဲဒါနကုသိုလ်ကအရှင်ကုန်မယ်ဘယ်ကိုသွားမယ်များထင်ကြသလဲအကုသိုလ်ကအပေလေးပါဆုံးဆုံးမြုပ်ရလိမ့်အောင်မယ်အကုသိုလ်ကကုသိုလ်ကဒီနကံဟာဖြင့်သံဃာကြီးကိုလဲပြီးတော့ဖြစ်လိုက်ပြစ်လိုက်ဖြစ်လိုက်ပြစ်လိုက်နဲ့ယုံနာတို့ဤခဏသေးရာခဏအိုရာခဏနာရာသေးသေးတို့သေးဘေးဒီဒုက္ခတွေဝတ်တည်ဒါပဲရအဲ့ဒါကံတွေကမလွတ်နိုင်ဘူး။ဘာကြောင့်လဲ။ဘုံသုံးပါးဖြစ်လက်ပြက်လက်ဖြစ်လက်ပြက်လိုက်နဲ့။ကာနယ်ကဒီလိုဖြစ်ပြက်နေတယ်။ဖက်ပေါက်ရတာလေ။မရ။ဘယ်ရမလဲ။ကာနယ်ကြီးကာနယ်တနေတဲ့နေတာကို။အဲ့ဒါကြောင့်မလို့အတိတ်ကဥပဇင်းဟာအာဟုမှားခဲ့။ဘယ်လိုအာဟုမှားခဲ့တယ်လေ။ဖယားကသမုဒိသစ္စာနဲ့ဖယားကိုအာကိုရမယ်။တရားကိုအာကိုရမယ်။သံဃာကိုအာကိုရမယ်ဆိုတော့ဥပဇင်းအာဟုမှားလာခဲ့။ဖယားကိုအာကိုခဲ့တယ်လေ။ကြောက်စင်းနေဘုရားကြီးကိုအာကိုခဲ့တယ်ရွှေကုံဘုရားကြီးကိုအာကိုခဲ့တယ်အဲရွှေမော်တော်ဘုရားကြီးကိုအာကိုခဲ့တယ်မန္တလေးကမဟာမြတ်မွန်ကြီးဘုရားကြီးကိုအာကိုခဲ့တယ်အဲစာအုပ်ထဲကတရားတွေကိုအာကိုခဲ့တယ်ဗမုဒ္ဓသံဃာတော်အရှင်မြတ်များကိုအဲ့ဒီဟာကိုအာကိုခဲ့တယ်ဘာကြောင့်လဲဘုရားကဟောထားတာကိုဒါအာကိုရမယ်သမုဒ္ဓတစ္ဆာနဲ့ကကံနဲ့ကဒါမှအာမကိုရင်စုံစုံမြုပ်အဲ့ဒီတော့ဘုရားကတခါပဲလို့ပြောလဲအဲပရမတ်သစ္စာနဲ့ကကတားနဲ့ကနေပြီးတော့ဘုရားကိုအာကိုတရားကိုအာကိုသံဃာကိုအာကိုအဲအဲသမုဒိသစ္စာနဲ့ကပရမတ်သစ္စာနဲ့ကနှစ်နယ်ရှိကံရဲ့ကတားရဲ့အဲ့ဒီတော့တခါခွဲလိုက်လို့ရှိလို့ရှိရဲ့သမုဒိသစ္စာနဲ့ကဘယ်လိုဟာဓာတုဇေရီယပရိဘောဂဇေရီယဥဒိဋ္ဌာဇေရီယဓမ္မဇေရီယသေးသေးလေးပါရှိကတ္တာနယ်ကလည်းဓာတုဇေရီယပရိဘောဂဇေရီယဥဒိဋ္ဌာဇေရီယဓမ္မဇေရီယဟောကံကတ္တာနော်ကံနဲ့ကတ္တာဘုရားဟောထားတာဒါကြောင့်ကံနဲ့ကတ္တာပြောသားမှာဆိုလို့ရှိရင်တချို့ပရိယတ်တတ်တဲ့ပုဂ္ဂိုလ်ကံနဲ့ကတ္တာဘာလို့ဆိုလဲသိမလားတဲ့မသိတော့ဘူးကံနဲ့ကတ္တာဟာဒီမဲ့သမုဒိသစ္စာပရမသစ္စာဇေရီလေးပါဒီဇေရီလေးပါကိုကံကတ္တာကိုသိမှနိဗ္ဗာန်ရကြမယ်အဲ့ဒီတော့သမုဒိသစ္စာနယ်ကနေမြေကပရမသစ္စာနယ်ကတ္တနယ်ရောက်သွားမှဒါမှနိဗ္ဗာန်ရ။အဲ့တော့သမုဒိသစ္စာနယ်တဲ့နေရမြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်မြုပ်လိုက်ပေါ်လိုက်တဲ့အဲ့ဒါပါလေတဲ့။မြုပ်လိုက်ပေါ်လိုက်နဲ့ပဲသံဃာကြီးဖြစ်လက်ပြက်လိုက်နဲ့နေတာပဲ။အဲနိဗ္ဗာန်ရမလားဘယ်တော့မှမရ။အဲ့ဒီတော့အတိတ်ကာလတုန်းကဥပဇင်းအာကိုခဲ့တဲ့ဥစ္စာလောကီနယ်ကဓာတုဇေဒီပရိဘောဂဇေဒီဥဒိဋ္ဌဇေဒီဓမ္မဇေဒီအဲ့ဒီဇေဒီတွေအာကိုခဲ့။အဲ့ဒီတော့ဓာတုဇေဒီသမုဒိသစ္စာနဲ့ကကံနဲ့ကဇေဒီကဘယ်ဇေဒီပါလဲလို့မေးစရာအကြောင်းတရားရှိတယ်။ဒါလည်းပဲဥပဇင်းဟာအခုမှအကြောင်းတရားအကျိုးတရားရယ်လို့အခုမှဒါတွေကတနည်းအားဖြင့်ပြညတ်ထွက်လာလို့ဥပဇင်းဟာနှစ်ချီချီပြီးအမေးခံရ။ကံနဲ့ကနေပြီးညာနဲ့အဲကံနဲ့ကနေပြီးတော့ညာနဲ့ကတ္တနဲ့ကံကတ္တကိုကံနဲ့ကနေပြီးကတ္တနဲ့ရောက်နေတာကိုကတ္တနဲ့ရောက်နေတော့ဥပဇင်းဟာအခုယဟန်ဝါ6ဝါရပါပြီ။ယဟန်ဝါ6ဝါရတော့တနည်းတဝါရပြီနောက်တနည်းကြတော့ဦးဇင်းတို့ပန်းစုတားကသ တဂါကြီးဥပါနဲ့တဂမကြီးဒေါ်ကျော်ကနေပြီးတော့ဥစဉ်ဟင်္ဒရာပင့်သွားဟင်္ဒရာပင့်သွားတော့ဥစဉ်လေးမျက်နာဖရာလေးမျက်နာဓမ္မယုံကြီးပေါ်မှာအဲ့ဒီပေါ်မှာတရားချင်းမြင်တရားချင်းမြင်တော့တရားဟာနှညဟောပြီးတဲ့အချိန်ကလေးညဟောရတာကိုလေးညဟောရတော့တရားနှညဟောပြီးတဲ့အချိန်ကဥစဉ်နဲ့နောက်ပါသံဃာများကအရှင်ဘုရားဈေးညံလေးများကြွပါဦးဘုရားဒီလိုလျှောက်လျှောက်တော့အညောင်းပြေအညာပြေဘုရားဈေးညံလေးကြွပါဦးဆိုတော့ဥစဉ်ကဥပဇင်းနောက်ကသံဃာတွေပြင့်တာနဲ့ဥပဇင်းကလည်းဈေးညံလေးဆင်းပြီးတော့ရှောက်တော့ငါးမျက်နာဖရာကြီးရဲ့လှဲ့ပတ်ပြီးတော့ဈေးညံရှောက်ဈေးညံရှောက်တော့ဥပဇင်းနောက်ကဒလရှိုးသူ့လျိုပါလိုက်လာတာကိုဘယ်လိုသူ့လျိုပါလိုက်လာလဲတဲ့အပြစ်ရှုချင်တဲ့ပုဂ္ဂိုလ်ကပါလာပါလာတော့ကံနဲ့ရဲ့ကတ္တနဲ့ရဲ့သူ့ကံကတ္တကိုသိတဲ့ပုဂ္ဂိုလ်မဟုတ်ဘူးမဟုတ်တော့ဘယ်လိုလဲဥပဇင်းကဈေးညံရှောက်ပြီးတော့ဒီပုဂ္ဂိုလ်ဟာပရမအာယုံပြုတ်သလားပြညာအာယုံပြုတ်သလားဆိုတာဒါလူလဲစိတ်တွေကိုသူသိတာမှမဟုတ်တော့အဲ့ဒီတော့ဘယ်လိုဥပဒေကဈေးညံလျှောက်ပြီးတော့ငါးမျက်နှာဖျားကြီးပတ်လှဲ့ပတ်လှဲ့လိုက်တဲ့ချိန်နောက်ကသူလျောကြည့်အဲ့တော့သူလျောကြည့်တော့ဒီပုဂ္ဂိုလ်ဟာမြတ်စွာဘုရားကိုတော်မြတ်ကြီးကိုရှင်းမခေါ်ဘူးဒီလိုပြောဒီလိုပြောတော့အဲ့ဒီတော့ဥပဒေကလည်းဥပဒေကိုမပြောသေးဘူးပေါ့ဥပဒေကလည်းဓမ္မယုံကြီးပေါ်တက်လာ၃နာရီတိုးလောက်ကြတော့အဲ့ဒီတကားကြီးဥပါရဲ့အမကြီးကလေဒီဆရာတော်ဖရာကြီးရဲ့တပည့်ကသူကလည်းစာတပ်ပုဂ္ဂိုလ်ကြီးပဲစာတပ်ပုဂ္ဂိုလ်ကြီးသူကမေးတယ်ဥပဇင်းတက်လာတဲ့အချိန်ကသူ့ကိုသွားပြောတာကအာအမေကြီးခမားပြင်လာတဲ့ဘုန်းကြီးကဘယ်နဲ့ဖရာလည်းရှင်းမခေါ်ပါလားဒီလိုပြောဒီလိုပြောတော့အဲ့ဒီတော့တကမာကြီးဥပါရဲ့အမကြီးကနေပြီးတော့ဥပဇင်းကိုမေးတယ်အရှင်ဘုရားဖရာများဥတိုက်ပါသေးလားဖရာသိပြီဒီကဟောငါသူလျော်နဲ့မေးသွားမှာဟုတ်လို့အဲမသိတဲ့ကံကတ္တမသိတဲ့ပုဂ္ဂိုလ်ကမေးမှာဟုတ်လို့အဲအဲ့တော့ဓမ္မကြီးကမေးတော့ဟာဓမ္မကြီးညစွာဘုရားဟောထားတယ်မဟုတ်လားကံရဲ့ကတ္တရဲ့ရှိပါလေကံရဲ့ကတ္တရဲ့ရှိတော့သမုဒိသစ္စာနဲ့ပရမသစ္စာနဲ့နှစ်နည်းရှိတယ်မဟုတ်လားဓမ္မကြီးမှန်လားပါဖရာသမုဒိသစ္စာနဲ့ကကံနဲ့အဲပရမသစ္စာနဲ့ကညာနဲ့အဲ့တော့ဥပဇင်ဟာသမုဒိသစ္စာနဲ့မြေမှာမရှိတော့ပါဘူးပရမသစ္စာနဲ့ကညာနယ်မှာရောက်နေလို့အဲ့တော့သမုဒိသစ္စာနဲ့မှာမရှိတော့ညာနယ်မှာရောက်နေတော့ကတ္တနယ်မှာရှိတယ်အဲ့ဒီတော့သမုဒိသစ္စာနဲ့များဓမ္မကြီးပြောတာဥပဇင်ဖယားကိုဥတိုက်ပါသေးလားဥပဇင်တော့ကတော့အဲဖယားကိုဒလတိကြီးဥတိုက်နေပါတယ်ဓမ္မကြီးပြောပြတယ်ဒလတိကြီးဖယားကိုအာကိုပါတယ်တရားကိုအာကိုပါတယ်သံဃာကိုအာကိုပါတယ်ဥစဉ်တော့ဒလစီကြီးပါလို့အဲ့တော့ဒလစီကြီးအာကိုပါတယ်တက္ကမကြီးရဲ့လို့မှန်လားပါဘုရားတဲ့အနုအရှင်ဘုရားဟိုမှာဝင့်မချဘူးလို့ပြောတာကြားလို့ပါဘုရားတပည့်တော်လာမေးလို့ပါဘုရားတဲ့အဲတက္ကမကြီးကံနဲ့ကတ္တရှိပါတယ်တက္ကမကြီးကကံနဲ့ကတ္တရှိတော့ဥစဉ်ဟာကံတွေကနေပြီးညာနယ်ရောက်နေတော့ပရမဘုရားသာအာကိုတော်တယ်ပညာဖရာကိုခြေကန်လိုက်ပြီဘာကြောင့်လဲမရှိတဲ့ပညာဖရာကြီးကိုအာမကိုတော်ဘူးကံတွေကိုခြေနှင်းလိုက်ပြီညာတွေကိုရောက်နေကြောင်ပညာဖရာကြီးကိုဥပဒေကုန်ပြီးတော့ဖင်မှုတော်ကြီးထောင်ပြီးတော့ဝက်မချတော်ဘူးခန္ဓာထဲမှာအဲဓာတုဇေရီယပရိဘောဂဇေရီယဥဒ္ဒိတဇေရီယဓမ္မဇေရီယဖရာကိုယုံကြည်ပြီတရားကိုယုံကြည်ပြီသံဃာကိုယုံကြည်ပြီဖရာလည်းကိန့်အောင်သွားပြီတရားတွေလည်းကိန့်အောင်သွားပြီသံဃာလည်းကိန့်အောင်သွားပြီခန္ဓာထဲမှာရှိပါတယ်ဖရာအပြင်ဘက်ကပြညာဖရာအစ္ဆတသန္တန်ကဖရာဆိုတာဘယ်မှာရှိလဲခန္ဓာထဲမှာတရားတွေတွေးလိုက်မယ်ဖရာတွေကဘယ်မှာလဲခန္ဓာထဲမှာအဲသံဃာဆိုတာဘယ်မှာလဲခန္ဓာထဲမှာအဲဓာတုဇေတိဆိုတာဘယ်မှာလဲခန္ဓာထဲမှာအဲ့ဒီတော့သမုဒိသစ္စာနယ်ကနယ်မြေကဇေတိယပရမသစ္စာနယ်ကနယ်မြေကဒေရီယအဲ့ဒီတော့ကံကတ္တကိုခွဲပြီးတော့ကံကဒီဟာဓမ္မကြီးရဲ့ကတ္တကဒီဟာအဲ့ဒီတော့ဓမ္မကြီးဒေါ်နဲ့ကိုဥပဇင်းကနေပြီးတော့သမုဒိသစ္စာနယ်ကအာကိုနေတဲ့အဲပညာဖရာတွေကိုဇေရီတွေကိုခွဲပြလိုက်ဘယ်လိုဇေရီတွေခွဲပြလိုက်တဲ့ဥပဇင်းကဓမ္မကြီးဒေါ်နဲ့ကိုဟင်္ဒရာကဓမ္မကြီးစာကလည်းသူကလေဒီဆရာတော်ဖရာကြီးရဲ့တပည့်ဗျအနတ်စာတတ်တယ်အမလီသူတရားကိုဥပဇင်းတို့ယောဂီတွေနောက်ကပါသွားတယ်။သူကဟောလိုက်တာသူတရားပဲနာ။ဘာကြောင့်လဲ?စာနဲ့ဟောတာကိုဓမ္မကြီးကအာကြီးစာတတ်တာပဲ။စာမှာအပြောတတ်တယ်။အပြောကောင်းတယ်။အပြောကတော့ပရမတ်ပဲအနေတော့ပြင်းရကြည့်။ သတ်တတ်တဲ့ပုဂ္ဂိုလ်အပြောကပရမအနေကပြည့်ညက်ကြီးအဲ့ဒီတော့ तू ကတော့အပြောမှာတော့ तू ကဒီမဲ့လုံးအောင်ပြောလိုက်တာပဲဓမ္မကြီးကဗျာစာကအာရီတတ်တာကိုအဲစာကအာရီတတ်တော့အပြောမှာပရမပဲအဲသဘောပရမမပေါ့ဘူးအဲ့ဒီတော့ဒါကြောင့်မလို့ तू ကဓမ္မကြီးကဥပဇင်းမေးတော့အရှင်ဘုရားတဲ့အဲဘုရားရှိခိုးသေးလားဆိုတော့ဥပဇင်းဓမ္မကြီးဘုရားကိုသမုဒိသစ္စာနယ်မြေကဘုရားကိုတော့အာမကိုတော့ဘူးပရမသစ္စာနယ်ကဘုရားကိုယုံကြည်ပြီဘုရားကိုကိုးကွယ်ပြီတရားကိုကိုးကွယ်ပြီသံဃာကိုကိုးကွယ်ပြီအဲ့ဒီတော့သမုဒိသစ္စာနယ်ကဘုရားရဲ့တရားရဲ့သံဃာရဲ့ရှိတယ်ပရမသစ္စာနယ်ကလည်းရှိတယ်ကံရဲ့ကတ္တရဲ့ဒကမကြီးရှိပါလေဒီလိုပြောလိုက်တော့မှန်လားပါဗျာအရှင်ဘုရားပြောတယ်လို့သမုဒိသစ္စာနယ်ကရှင်းပြပါအောင်ဗျာအဲ့လိုဆိုတော့ဥပဇင်းကရှင်းပြတယ်ဒကမကြီးရေသမုဒိသစ္စာနယ်ကမရှိဘူးလားဒကမကြီးဓာတုဇေတိဆိုတာမရှိဘူးလားဒကမကြီးရှိပါတယ်ဗျာပရိဘောဂဇေတိဆိုတာမရှိဘူးလားရှိပါတယ်ဗျာဩဋ္ဌိတဇေတိဆိုတာမရှိဘူးလားရှိပါတယ်ဗျာဓမ္မဇေတိဆိုတာမရှိဘူးလားရှိပါတယ်ဗျာဓာတုဇေတိဆိုတာဘယ်ဇေတိများထင်သလဲမြတ်စွာဘုရားဤဓာတ်တော်တွေတိဆောက်ကိုွယ်နေတာဇွဲတော်ဌာနောအာနောဓာတ်တော်တွေဒီသောကိုွယ်တာကအဲ့ဒါကဓာတုဇေတိဓမ္မကြီးအဲ့ဒါဓာတုဇေတိခေါ်တယ်ပြညာဇေတိလေပရိဘောဂဇေတိဆိုတာဘယ်ဇေတိထင်တယ်ဓမ္မကြီးမြတ်စွာဘုရားဤအသုံးအဆောင်ပရိဘောဂတွေကဘယ်ဇေတိလဲသမုဒိသစ္စာနယ်ကရေသနုတ်တော်ရဲ့တောင်မွေးတော်ရဲ့ရေစစ်တော်ရဲ့ဒူးဟုတ်တော်ရဲ့သင်ပိုင်တော်ရဲ့ဧကတိတော်ရဲ့အဲ့ဓာတွေကဘုရားဤအသုံးအဆောင်တွေကပရိဘောဂဇေတိလို့ခေါ်တဲ့အဲ့ဓာတွေကိုဌာပနာပြီးဇေတိဘုရားကြီးကိုတိဆောက်ကိုးကွယ်တာကအဲ့ဓာပရိဘောဂဇေတိအဲသိသိချာသူ့ဇေတိရှင်းရတယ်ပြည့်ညက်ဇေတိဓာတုဇေတိဆိုတာကမြတ်စွာဘုရားပရိနိဗ္ဗာန်ပြုသွားတော့ဓာတ်တော်ကြီးကြံနေခဲ့တဲ့ဥစ္စာဌာနောရဲ့အာနောရဲ့ဆွေရောရဲ့ညာယူတော်ရဲ့အဲ့ဓာတွေအပြင်ကိုယ်ခွေတာကဓာတုဇေတိဓာတ်တီကိုယ်ခွေတာဓာတုဇေတိမြတ်စွာဘုရားပရိဘောဂဇေတိကအဲဒုဂုတ်သင်္ကန်းရဲ့ဧကတိသင်္ကန်းရဲ့သင်္ပိုင်ရဲ့ရေစစ်ကဲသပိတ်ကဲရကဲဓာရီဟာစူပေါင်းပြီးတော့ဘုရားပရိဘောဂတွေဇေတိကြီးကိုထာပနာပြီးကိုယ်ခွေတာကအဲ့ဒါကပရိဘောဂဇေတိဒကမကြီးသိပြီလားသိပါပြီဘုရားဩဋ္ဌိတာဇေတိဆိုတာငါဤမရှိတဲ့နောက်ကိုသမုဒိသစ္စာနဲ့ကငါဤဖျားကိုစားရိမှားရအောင်လို့ကြောက်ဆင်းသူရုပ်ပွားတော်ကြီးထားပခဲ့တာရိမှားမှုကိုယ်ဝယ်ဖို့ကုသိုလ်တွေကံနေရဖို့အဲ့ဒီဟာကြောက်ဆင်းသူဖျားကြီးကိုထားခဲ့တဲ့သမုဒိသစ္စာနဲ့ကဖျားကိုမြင်လိုက်ရင်ဖျားတတိယအောင်အဲ့ဒီဟာကိုဥဒ္ဒိတာစေတီအဲ့ဒါကြောက်ဆင်းသူဖျားကြီးတွေအဲမဟာမြတ်မှုဖျားကြီးတွေမြင်လိုက်လို့ချင်းဖျားရဲလို့သိလိုက်အောင်လို့အဲ့တော့သမုဒိသစ္စာနဲ့ကဒီဖျားကိုမြင်မှချစ်ခိုးမှာကိုအဲ့တော့မှကုသိုလ်လေးရမှာကိုဖျားမမြင်တော့မသိတော့ဘူးမောဟလောဘဒေါသမောဟတွေဖုံးလာအဲ့ဒါပါလေတဲ့ဥဒိတာဇေတိခေါ်တယ်ဓမ္မကြီးမှန်လားဗျာတဲ့အဲဓမ္မဇေတိဆိုတာပါလေတဲ့အခုမြတ်စွာဘုရားထားတဲ့ခဲ့တဲ့ဓမ္မခန္ဓာ၈000လေးတောင်ပေသာပေါင်း၈000လေးတောင်ဓမ္မဒေသနာအစီအနေကိုပိဋကသုံးပုံဆိုတဲ့ဥစ္စာဟာရက်ထားတဲ့ခဲ့တဲ့ဥစ္စာပါလေတဲ့အဲ့ဒါပါဓမ္မဇေတိခေါ်တယ်ဓမ္မကြီးကဘုရားဤနှုတ်ကပကထွက်ထားတဲ့ဥစ္စာတွေဓမ္မခန္ဓာ၈000လေးတောင်ပေသာပေါင်း၈000လေးတောင်ထားပြခဲ့တာအဲ့ဒါဘာခေါ်လဲတဲ့ဓမ္မဇေတိခေါ်တယ်ဇေတိလေးပါသိပြီလားဓမ္မကြီးအဲ့ဒီဇေတိလေးပါကဘာလဲသမုဒိသစ္စာနဲ့ကံနဲ့ဓမ္မကြီးအဲ့ဒါတွေကဥပါဒံတရားကြီးဓမ္မကြီးဥပါဒံတရားကြီးဓာတိကဒီဟာတွေကိုကိုယ်ကိုယ်တိဆောက်နေပြီဆိုရင်ကုသိုလ်တွေရတယ်နိဗ္ဗာန်ရမလားဘယ်တော့မှမရဘူးလို့မှတ်ဓာတိကကံလာရမယ်ကုသိုလ်တွေတာရမယ်ဓမ္မကြီးအဲ့ဒီကုသိုလ်တွေရတော့ကာဏီပဲရမယ်ဓမ္မကြီးအဲ့ဒီဓာတုဇေတိပရိဘောဂဇေတိဥဋ္ဌိတဇေတိဓမ္မဇေတိဆိုတာကာဏေကပုံကိုယ်တွေရှစ်ခိုးတဲ့တရားဓမ္မကြီးအဲညာနယ်ကတရားကိုတခါပြန်ပြီးတော့ဓမ္မကြီးအဲ့ဒါကသမုဒိသစ္စာနယ်ကဓာတုဇေတိရဲ့ပရိဘောဂဇေတိရဲ့ဥဋ္ဌိတဇေတိရဲ့ဓမ္မဇေတိရဲ့ဆိုတာသမုဒိသစ္စာနယ်ကပုံကိုယ်တွေအဲကြောင်းကိုသွားကြကြောင်းကိုသွားကိုယ်ခွဲကြရွှေလုံးဖျားကြီးကိုတက်ပြီးတော့ကိုယ်ခွဲကြရည်ချမ်းနေကိုလှူကြပါနေကိုလှူကြသံဃာတော်ရှင်များများစွာနေပါနေကိုကိုနေလောင်းကြကံရအောင်လောက်ကြကံကကံကံနေကနေပြီးတော့ကံမလောက်ကြရင်စုံစုံမြုပ်ကြလိမ့်မယ်အဲ့ဒီလိုဓမ္မကြီးကိုပြောလိုက်တော့မှန်လားပါဗျာတဲ့အခုအရှင်ဖျားပြောမှတပည့်တော်သိပါတယ်ဗျာတဲ့အဲ့ဒါ သမုဒ္ဓိသစ္စာနဲ့ကကံတွေကပုံကိုယ်တွေဒါကိုကိုယ်ွယ်ကြရလိမ့်မယ်ကံပေါ်အောင်လုပ်ကြရလိမ့်မယ်ကံပေါ်အောင်လုပ်ပါသားလဲအကုသို့ကံကုသို့ကံနှစ်ပါးရှိတယ်တက္ကမကြီးကုသို့ကံပေါ်လိုက်အကုသို့ကံထင်လိုက်အကုသို့ကံအချင်းကုန်လိုက်ကုသို့ကံပေါ်လာလိုက်အကုသို့ကံကုသို့ကံနှစ်ပါးကပြင်သံဃာကြီးဖြစ်လိုက်ပြက်လိုက်ယုံနာနေဖြစ်ပြက်နေတဲ့သင်္ခါရယုံနာနေဖြစ်ပြက်နေတဲ့ယုံနာမဲ့ဘုံသုံးပါးလဲတာသံဃာကြီးလဲတာအဲ့ဒါအကုသို့ကံကုသို့ကံကံနယ်ကပုံကိုယ်တွေလဲတာမှန်လားပါဗျာအခုမှသဘောပေါက်တယ်ဗျာအဲ့ဒီတော့တက္ကမကြီးအခုပြောလိုက်တဲ့ဥစ္စာကလောကီနယ်ကဖရာကိုအာကိုရမယ်တရားကိုအာကိုရမယ်သံဃာကိုအာကိုရမယ်ဆိုတော့အဲ့ဒီဟာအာကိုရမယ်ပြောတာတက္ကမကြီးရဲ့မှန်လားပါဖရာတဲ့ဟောကတ္တာနယ်ကနေပြီးပရမသစ္စာနယ်ကအာကိုရမယ်တရားကိုပြောပြအောင်မယ်တက္ကမကြီးဥပဇင်ကတက္ကမကြီးလိုစာရိပိတကသုံးပုံနေမတက်လို့ဥပဇင်ကကိုစိတ်ကလေးကိုစိတ်လာတော့ကတ္တာနယ်ကတက္ကမကြီးတက္ကမကြီးပြောပြအောင်မယ်ဘယ်လိုကတ္တာနယ်ကရှိတယ်လဲတဲ့ကံရဲ့ကတ္တာရဲ့ကုဏကဟောလိုက်တဲ့တရားကကံနယ်ကဟောတဲ့တရားအခုဟောမှာကကတ္တာနယ်ကဟောမယ်တရားတက္ကဓမ္မကြီးကိုတက္ကမှန်လားပါဗျာဟောပြပါဗျာအဲ့ဓမ္မကြီးထော်နေကဟောပြပါဗျာဆိုတဲ့တက္ကကတ္တာနယ်ကနေပြီးတော့ဓမ္မကြီးအကျင့်နဲ့ဝိပဿနာတရားပညာအားထုတ်တဲ့ယောဂီပုဂ္ဂိုလ်သံဃာတော်အရှင်မြတ်များကပြန်အဲလောကုတ်တရားနယ်ကနေပြီးကတ္တာနယ်ကနေပြီးညာနယ်ကနေပြီးတော့ဓာတုဇေရိယပရိဘောဂဇေရိယဥဒိဋ္ဌဇေရိယဓမ္မဇေရိယအဲ့တော့ဖယားကနေပြီးတော့လောကီမဲခင်လောကုတ်တရားမဲခင်မဲခင်ဆိုတာရှိတယ်မဟုတ်လားဓမ္မကြီးရှိပါတယ်ဖယားလောကီမဲခင်ကလည်းကြောင်းသွားပြီးတော့လောကီမဲခင်မနေ့၅ပါးညာ၅ပါးဓာရီရှိခိုးပြီးနေတာဒါလည်းလောကီမဲခင်ပဲမဟုတ်လားဓမ္မကြီးကောင်းသောစကားပြောဆိုမယ်ကောင်းသောအကြံကြံမယ်ကောင်းသောအမှုကိုပြုလုပ်မယ်ကောင်းသောအရာဝတ္ထုကိုအားထုတ်မယ်အဲလောကီမဲခင်ကလည်းရှိတယ်မဟုတ်လားဓမ္မကြီးအဲကောင်းသောစကားပြောဆိုမယ်ကောင်းသောဘာဝနာပွားများမယ်ကောင်းသောစကားပြောမယ်အဲကောင်းသောအမှုကိုပြုလုပ်မယ်ဘယ်ဟာဒီကောင်းသောအလုပ်ကိုလုပ်မလဲကောင်းသောရောင်းဝယ်ခြင်းကောင်းသောအကြံကိုကြံခြင်းနဲ့ကောင်းသောအကြံကြံခြင်းကောင်းသောအမှုကိုပြုလုပ်ခြင်းကောင်းသောအားထုတ်ခြင်းနဲ့အဲ့ဒီ login မလေးရှိတယ်မဟုတ်လားဓမ္မကြီး login မဲ့ရှိပါတယ်ဖရာကောင်းသောစကားပြောတာဘယ်လိုစကားပြောမလဲ login နဲ့ကလည်းတချို့ပြောနေပြောတာရှိပါတယ်ကောင်းသောကုံပွေခြင်းဟိနော်ကောင်းသောရောင်းဝယ်ခြင်းဟိကောင်းသောပြုလုပ်ခြင်းဟိတဲ့အဲ့ဒီလိုကောင်းသောရောင်းဝယ်ခြင်းကောင်းသောပြုလုပ်ခြင်းဆိုတာလေသူတို့ဟာသူတို့အသက်မွေးခြင်းသမှုတိသစ္စာတွေကဒါလည်းမမှန်ဘူးလားမှန်ပါတယ်အဲ့ဒီတော့ကျောင်းကိုသွားပြီးတော့နေစာဂိတဝါဒိတဝိသုကဒါသနာမာလာကန္တာဝိလိပနာဓာရဏမန္တနာဝိဘူရဏဌာနာဝေရမဏိသိက္ခာပရံသမာရိယာမိဆိုတာဒါလည်းပဲသီလစောင့်တည်လိုက်တာပေါ့လားဓမ္မကြီးအဲသမုဒိသစ္စာနယ်ကလောကိမဲခင်ကလည်းကောင်းသောပြုလုပ်ခြင်းကောင်းသောရောင်းဝယ်ခြင်းကောင်းသောအကြံကြံခြင်းကောင်းသောပြုလုပ်ခြင်းကောင်းသောအထုတ်ခြင်းကောင်းသောအလှူတွေပေးခြင်းကောင်းသောသီလစောင့်တည်ခြင်းကြောင့်ကိုသွားသီလစောင့်တည်ခြင်းကောင်းသောမနေ့ငါးပါးညာငါးပါးရှိခိုးခြင်းဒါလည်းပဲလောကိမဲခင်ပဲဓမ္မကြီးမှန်ပါပါဗျာအဲ့တော့လောကုတ်တရားမဲ့ခင်ကလည်းပဲရှိသေးတယ်လောကုတ်တရားနယ်ကနေပြီးတော့ကဲအဲဖယားကလောကုတ်တရားနယ်ကလည်းဖယားကိုအာကိုရမယ်တရားကိုအာကိုရမယ်သံဃာကိုအာကိုရမယ်အာကိုရမှာပဲလောကီနယ်ကလည်းဖယားအာကိုခြင်းတရားအာကိုခြင်းသံဃာအာကိုခြင်းလောကုတ်တရားနယ်ကလည်းဖယားအာကိုခြင်းတရားအာကိုခြင်းသံဃာအာကိုခြင်းလောကုတ်တရားနယ်ကလည်းဗာလဲတဲ့မြတ်စွာဘုရားထားဖြစ်ခဲ့တဲ့ရှိတယ်ဓာတုသေးသည်ပရိဘောဂသေတိဥဒိဋ္ဌသေတိဓမ္မသေတိသေတိလေးပါပဲအဲ့တော့လောကုတ်တရားနယ်ကဘယ်သေတိရှိသေးသလဲလောကုတ်တရားနယ်ကသေတိလေးဒါကြောင့်မလို့ကံရဲ့ကတ္တရဲ့ဆိုတာခုနနယ်ကဟောလိုက်တာကကံနယ်ကဟောတဲ့တရားသမှုတိသစ္စာနယ်ကဟောတဲ့တရားဥပါဒံတရားအဲကံတော့ရမယ်နိဗ္ဗာန်ရမလားတဲ့ဝိပါသိဝိပါသိအပယ်နဲ့လွတ်မလားတဲ့ဘယ်တော့မှမလွတ်ဘူးစိတ်သာချငဲသူကကံလိုအာကိုတာကိုကံပေါ်တဲ့အချိန်ခါကျတော့အကျိုးပေးတယ်။ကံမပေါ်တဲ့အချိန်ခါအာကိုဆိုကံအာသာလို့မိစ္ဆာဒိဋ္ဌိအတိအမြင်ကနေပြီးအပေလေးပါပို့လိုက်တော့တခါတည်းအဲ့ဒီကံနေပြုတ်တဲ့ကံကနေပြီးညံပထူတာ။အဲလောကီသီလကလောကီသီလရဲ့လောကီဒါနရဲ့လောကီဘာဝနာရဲ့ကညံပထူတာပဲ။အဲ့ဒါကအကျိုးပေးမဲ့ကံတွေဟုတ်။အဲအာကိုဆိုကံစေရနာအာသာတော့မိစ္ဆာဒိဋ္ဌိအယူမအမှန်မအစွဲမကြီးကနေပြီးအပေလေးပါကိုထိုးချလိုက်ထိုးချလိုက်တော့လောကီပြုတ်ထားတဲ့ကံတရားလေးတွေကတခါတည်းကိုအကျိုးပေးမလို့လူချမ်းသာအကျိုးပေးမလို့နတ်ချမ်းသာအကျိုးပေးမလို့အဲဒါတွေအကျိုးပေးမဲ့ကံတွေကယင်ပထုတ်ကုန်ပြီ။ဘာကြောင့်လဲတဲ့ အကုသိုလ်ကံစေတနာကအားသာသွားတာကိုကုသိုလ်ကံစေတနာကအားနေနေလို့အဲအကုသိုလ်ကံစေတနာကအားများသွားတော့တခါတည်းမိစ္ဆာဒိဋ္ဌိကြီးကနေပြီးတော့အယူမအမမအဆွဲမအဲ့ဒီအယူမအမမအဆွဲမကြီးကနေပြီးတော့အပယ်လေးပါးကိုချိန်နဲ့ကန်ချလိုက်တာချိန်နဲ့ကန်ချလိုက်တော့ကိုလောကီမှာပြုတ်ထားတဲ့ပညာဖရာကြီးတွေကိုအားကိုထားတဲ့အဲပညာဖရာကြီးကိုအားကိုတယ်လောကီတရားတွေကိုအားကိုတယ်လောကီသံဃာကိုအားကိုတယ်အဲ့ဒီအားတွေအားကိုတဲ့ဥစ္စာကတော့မိစ္ဆာဒိဋ္ဌိမပြုတ်ခြင်းကြောင့်မိစ္ဆာဒိဋ္ဌိကအပယ်လေးပါးကိုချိန်နှင်းချလိုက်ရောအဲ့ဒီဟာတွေကပေးမလို့ကံပေးမလို့လောကီဖရာကလည်းကံပေးတော်မယ်လောကီတရားကလည်းကံပေးတော်မယ်လောကီသံဃာကလည်းကံပေးတော်မယ်အဲ့ဒီဟာတွေကကံပေးရမယ်တရားကဘယ်ကိုအကျိုးပေးမလဲလူချမ်းသာတဲ့လူစည်းစိမ်တွေလူချမ်းသာတွေညက်ဤစည်းစိမ်ညက်ချမ်းသာတွေဒါတွေအကျိုးပေးမလို့စောင့်နေတယ်စောင့်နေပေတဲ့မိစ္ဆာဒိဋ္ဌိကြီးကနေပြီးအယူမှားအမှားမှားကနေပြီးအပယ်လေးပါးကိုချိန်နှင်းချလိုက်တော့အဲလောကီဖရားကလည်းမတနိုင်တော့ဘူးလောကီတရားကလည်းမတနိုင်တော့ဘူးလောကီသံဃာကလည်းမတနိုင်ဘူးလက်မြောက်ပြီးတော့ယံဘကိုဇုံထုရတော့တယ်အဲဒါအကုတော့အကုသို့ကံကုသို့ကံကိုအကုသို့ကံစေရနာအာသာဟောပြီလေအပေလေးပါးကိုပုတ်လိုက်ပြီလေလောကီဖရာရဲ့လောကီတရားရဲ့လောကီသံဃာရဲ့အကျိုးမပေးနိုင်တော့ဘူးဟောအာသာသွားအဲဒါကြောင့်မလို့ဒကာဒကမများအဲလောကီအာယုံလေးတွေနဲ့တင်းတင်းရောင်ရဲပြီးမနေကြပါနဲ့လို့အဲအကုရအောင်ရှာကြပါလို့အကုရအကုအကြောင်းဟာပုံကိုယ်တိုင်းပုံကိုယ်တိုင်းအကုရှာကြပါလေအာကိုရှာတာအာကိုမှားနေကြလို့ပြောပြပါတယ်လို့ဒါကြောင့်မလို့အခုသမုဒိတစ္ဆာနယ်ကနေပြီးတော့ကံနယ်ကဒေဒီရယ်ကတ္တနယ်ကဒေဒီရယ်ကံကတ္တကိုအခုသဘာဝဟောပြနေပါတယ်စိတ်တွေအဲ့တော့သဘောတွေကိုလည်းတရားဓမ္မများအခုနောက်ပိတ်ဆုံးသာသနာစိတ်တွေကိုသဘာဝတွေကိုနာကြရဖို့သဘောပေါက်ဖို့ဟာကိုသဘောကိုနာကြပါလို့ပြည့်ညတ်လို့အဲမပြောတတ်လို့ဘာသာလို့အခုတရားဓမ္မများသာမတတ်တဲ့ပုံကိုယ်တွေသာမတတ်တဲ့ပုံကိုယ်တွေကလားလို့ပြောနေလို့သိပါမလားသာမတတ်တဲ့ပုံကိုယ်တွေဘာသာလို့စိတ်တွေကိုပြောလို့ချင်းဟောအခုသိရောကံကတ္တကိုအခုခွဲလိုက်ရင်စိတ်တွေကိုပြောလို့ချင်းတရားဓမ္မများလည်းသဘောပေါက်သွားလိမ့်မယ်တခါတည်းကိုအော်ဒါကကံနယ်ဆိုတာဒါကိုကတ္တနယ်ဆိုတာဒါကိုဆိုတော့ဟောသဘောပေါက်သွားတယ်အဲအဲ့တော့မဟုတ်လို့ရှိရင်ကလားလို့ပြောနေလို့ချင်းရင်တရားဓမ္မများဘာသိကလားလို့ဥစဉ်ကလည်းမတတ်ဘူးကလားလို့တတ်နေလို့ရှိရင်ဘောဒေါနဲ့လုံနေအောင်ကလားလို့မတတ်တော့ကလားလို့လည်းမပြောတတ်ဘူးအင်္ဂလိပ်လို့မပြောတတ်တော့အင်္ဂလိပ်စကားလည်းမတတ်တော့အင်္ဂလိပ်လို့လည်းမပြောတတ်ဘူးအဲဗုဒ္ဓဘာသာဘာသာစကားနဲ့ပြောလိုက်လို့ရှိရင်တလောကလုံးဟာဖြင့်ခလေးလည်းသိတယ်ဒကာဒကမာကြီးတွေလည်းသိတယ်ဒကာကြီးတွေလည်းသိတယ်စာတတ်တဲ့ပုဂ္ဂိုလ်လည်းသိတယ်အဲ့တော့ဒါပါလေတဲ့ဘာသာစကားကိုဘာသာစကားဘာသာလို့ပြောရင်ဘာသာသိဘာသာလို့စကားဟာဘာသာစကားဘာသာလို့ပြောရင်ဘာသာသိမှာပေါ့အဲကလားလို့ပြောရင်မသိတော့ဘူးကလားတယောက်အခုနေကလားလို့ပြောနေလို့ရှိရင်ဓမ္မကြီးဒီကလားလို့မတတ်တဲ့ပုဂ္ဂိုလ်ကလားပြောနေလို့သိပါမလားမသိပါဘူးအဲ့ဒီတော့ဘာသာလို့ပြောရရင်ဘာသာလို့သိပါလိမ့်မယ်အဲ့ဒါအခုကံနယ်နဲ့ကတ္တနယ်နှစ်နယ်ဟောနေပါတယ်ကံကတ္တကိုသိဖို့အရေးကြီးပါတယ်အဲဒါကြောင့်မလို့အခုကတ္တနယ်ကလောကုတ္တရာနယ်ကနေပြီးတော့မဲခင်ရှိတယ်မဲခင်ရှိတော့မဲခင်ရှိပါရှိဘယ်လိုရှိလဲတဲ့ကောင်းတော့အကြံကြံရမယ်ကောင်းသောအမှုကိုပြုလုပ်ရမယ်။ကောင်းသောအထုံရမယ်။ကောင်းသောအရာဝတ္ထုကိုပြုလုပ်ရမယ်။ဘုရားဟောတာ။လောကုတ္တရာနည်းနည်းကမဲ့ခင်။ကောင်းသောအကြံကောင်းသောအပြုကောင်းသောအမှုကောင်းသောအထုတ်ခြင်းနဲ့ကောင်းသောကြံခြင်းနဲ့ကောင်းသောပြုလုပ်ခြင်းနဲ့အဲစိတ်တွေကိုပြောကြလို့အဲ့တော့လောကုတ္တရာနည်းကဘုရားကိုအားကိုးရမယ်။တရားကိုအားကိုးရမယ်။သံဃာကိုအားကိုးရမယ်အဲ့တော့သံဃာကိုအားကိုးရမယ်ဆိုတော့လောကုတ္တရာနယ်ကပရမတ္ထသဘာဝတရားတွေကမြင်ကောင်းတဲ့တရားမဟုတ်ဘူးမမြင်ရဘူးသဘောတရားပဲရှိအဲ့တော့သဘောတရားနေတော့လောကုတ္တရာနယ်ကပရမဖရာတွေကဘယ်ဟာလဲတဲ့ဓာတုဒေဒီပရိဘောဂဒေဒီဒေဒီလေးပါရှိဓာတုဒေဒီယပရိဘောဂဒေဒီယဩဋ္ဌိတာဒေဒီယဓမ္မစီရိယဒီဒီလေးပါရှိအဲ့တော့ဓမ္မကြီးကုနာတုံးကဟောလိုက်တဲ့တရားကကံနေကဟောတဲ့တရားကံပေါ်ရမယ်တရားကံနေကဟောတဲ့တရားသမှုတိသစ္စာနယ်ကဒီဖရာကြီးတွေကိုကိုယ်ွယ်ကြရလိမ့်မယ်ဒီတရားတွေကိုနာကြရလိမ့်မယ်ဒီအလူတွေကိုဒီဒါနာတွေကိုပြုကြရလိမ့်မယ်ဒီဟာတွေမှာမပြုလို့တရားကိုမနာလို့တရားကိုအဲ မနာလို့ဖွားနေပါနေဒါနတွေမှာမပြုတ်လို့ရှိရင်ပြကာမပေါ်နိုင်တော့ဘူးကံပေါ်အောင်လောက်ကြရလိမ့်မယ်ကံတရားတွေကိုအဲသမုဒ္ဒိသစ္စာနဲ့ညာနယ်ကနေပြီးကတ္တနယ်ကနေတဲ့ပုဂ္ဂိုလ်ကြတော့ဖရာလည်းရအာကိုတဲ့တရားလည်းအာကိုတဲ့သံဃာလည်းအာကိုတဲ့ဘယ်မှာအာကိုတဲ့ဖရာဆိုတာကခန္ဓာမှာအာကိုလိုက်ပြီးတရားဆိုတာကလည်းခန္ဓာထဲမှာအဲသံဃာဆိုတာကလည်းခန္ဓာထဲမှာဘယ်လိုဖရာတရားသံဃာခန္ဓာထဲမှာကိန်းအောင်ပြီးတော့နေတာလဲအဲ့ဒီတော့ကိန်းအောင်နေတာတော့ဒီရုပ်နဲ့ဒီနာဖရာကဟောထားတယ်ဘယ်လိုဟောထားလဲဓာတ်ကြီးလေးပါဤသဘာဝသဘောတရားတဲ့ဘယ်ဓာတ်တွေတဲ့ရုပ်တွေကဘယ်ရုပ်တွေလဲသဘောတွေကဘယ်သဘောလဲတဲ့ဓာတ်သဘောပဲတဲ့ခန္ဓာဤသဘောပဲအာယတနာဤသဘောပဲအဲနာနဲ့ယုံတဲ့သဘောပဲသစ္စာဤသဘောပဲမဲ့ခြင်း၈ပါးဤသဘောပဲဘုရားကဒီလိုဟောအဲ့တော့ဓာတုစင်ကြီးဆိုတာဓမ္မကြီးဘယ်စီကြီးများထင်တယ်အဲ့ဒီတော့အကျင့်နဲ့ဝိပဿနာယောဂီပုဂ္ဂိုလ်တွေအကြောင်းတရားအကျိုးတရားရှိတယ်ဓမ္မကြီးအကြောင်းကြောင့်အကျိုးဖြစ်တာအကြောင်းကိုသတ်လိုက်ရင်အကျိုးတရားတွေရကုန်လိမ့်မယ်အကြောင်းနဲ့အကျိုးစရာဘယ်တရားလဲနာနဲ့ယုံတဲ့ကနာအကြောင်းယုတ်အကျိုးယုတ်ကအကြောင်းနာကအကျိုးအခုလာရောက်တဲ့တရားဓမ္မတွေဟာနာအကြောင်းယုတ်အကျိုးယုတ်ကအကြောင်းနာကအကျိုးအကြောင်းအကျိုးကင်းလို့ဒီယုတ်နဲ့ဒီနာမဖြစ်ဘူးအဲ့ဒီတော့အခုလာရောက်တဲ့တရားဓမ္မတွေနာအကြောင်းယုတ်အကျိုးယုတ်ကအကြောင်းနာကအကျိုးဆိုတာဒီတို့သိရင်ကိုဆရာတော်မိုးကောက်တရားဌာနကြီးမှာတရား၃ရက်အဲညတရားက၃ရက်နှစ်ကင်းတရားကနှစ်ကင်းတရားက၃ရက်အဲတို့တရားသွားနာရအောင်လို့စိတ်ကလေးအဖြစ်ပေါ်လာလို့အဲစိတ်ကလေးကဘယ်လိုဖြစ်တို့တော့တရားသွားပြီးတော့သိရင်ကိုတဲ့သိရင်ကိုဥပဇင်းကြီးဟောနေတဲ့တရားသွားနာရအောင်လို့ဒီစိတ်ကလေးဖြစ်ပေါ်လာတာကအကြောင်းယုတ်ကြီးကလာတာကအကျိုးတရားစိတ်ကလေးဖြစ်ပေါ်တာကနာကအကြောင်းတရားယုတ်ကြီးကလာတာကအကျိုးတရားအဲယုတ်ကြီးအကျိုးတရားကအကြောင်းပြန်လိုက်တော့အခုဥပဇင်းဟောနေတဲ့တရားတွေနာကြနေတာနာကအကျိုးလူခံစားနေတယ်နာကသိတော်ပေးလိုက်တာကအကြောင်းတရားယုတ်ကြီးကလာတာကအကျိုးတရားနာအခုတရားကိုနာပြီးဝေဒနာခံစားပြီးတော့နေတာကနာကအကျိုးလူခံစားနေတယ်နာငါအကြောင်းယုတ်ကအကျိုးယုတ်ကအကြောင်းနာငါအကျိုးအကြောင်းကြောင့်အကျိုးဖြစ်နေတဲ့ခန္ဓာ၅ပါးယုံနာတရားဖြစ်ပြီးပြည့်နေတဲ့သဘောတရားဒါပဲရှိအကြောင်းကင်းလို့အကျိုးမဖြစ်ဘူးအဲ့ဒီတော့ဒီယုံနဲ့ဒီနာအကြောင်းကြောင့်အကျိုးဖြစ်တယ်အဲ့ဒီတော့ယုတ်သဘာဝနာသဘာဝအကြောင်းကြောင့်အကျိုးဖြစ်နေတဲ့ယုံနာပဲအဲ့ဒီတော့နာအကြောင်းယုတ်အကျိုးယုတ်ကအကြောင်းနာငါအကျိုးရှိတယ်တက္ကမကြီးမှန်ပါပါဘုရားဘယ်အကြောင်းဘယ်အကျိုးလဲဆိုတော့တစ္ဆတသဏ္ဍာန်ကဓာတ်ကြီးလေးပါးကလည်းအကြောင်းအကျိုးနာယုနှစ်ပါးကလည်းအကြောင်းအကျိုးခန္ဓာ၅ပါးကလည်းအကြောင်းအကျိုးအကြောင်းရောက်အကျိုးဖြစ်နေတဲ့ဓမ္မကြီးရဲ့ဆိုတော့မင်္ဂလာပါဘုရားတပည့်တော်သဘောပေါက်အောင်အရှင်ဘုရားဟောပြပါဘုရားအဲ့ဒီတော့တပည့်တော်ဇာတိရာတော်တပ်ပါရဲ့ဘုရားတပည့်တော်သဘောမပေါက်ခဲ့ဘူးတဲ့အခုအရှင်ဘုရားဟမ်အရှင်ဘုရားဟောလိုက်တယ်တတိတော်ကတော့စာတပ်ပါတယ်ဗျာတတိတော်စာတပ်ပေးတဲ့အခုအရှင်ဖုရားဘာသာလို့ပြောလိုက်တဲ့အချိန်ကမှအရှင်ဖုရားအခုဟောလိုက်တဲ့တရားကပြန်အဲကြီးပလာကြီးတခုဟာပြန်အဲအရာဝတ္ထုတခုမှောက်ပြီးဖုံးထားတယ်ဖုံးထားလိုက်တော့ကြီးပလာကြီးလှံပြလိုက်တော့တတိတော်ကပ္ပိမျက်စိနဲ့မြင်ရသလိုတတိတော်သဘောပေါက်ပါတယ်ဗျာအဲ့လိုပြောချောင်းအဲ့တော့အင်းဒကမာကြီးသဘောပေါက်အောင်သိသိချာချာနာအခုဒကမာကြီးကိုအခုကတ္တာနယ်ကနေပြီးတော့ကိုပဇင်ဟောတော်မယ်ဓမ္မကြီးဘယ်လိုဟောမလဲကတ္တာနယ်ကအဲဖယားကဖယားကိုအဲအာကိုရမယ်တရားကိုအာကိုရမယ်သံဃာကိုအာကိုရမယ်လို့ဖယားကဟောတာတဲ့အခုကတ္တာနယ်ကနေပြီးသောကုတ်တရားနယ်ကဖယားကိုအာကိုတဲ့တရားကိုအာကိုတဲ့သံဃာကိုအာကိုတဲ့ဖယားတရားသံဃာဆိုတာဘယ်မှာရှိလဲမြတ်စွာဘုရားကိုတော်မြတ်ကြီးဟာတရားရှာတာဘယ်မှာရှာတယ်လဲခန္ဓာမှာရှာတယ်ဘယ်မှာရှားတယ်ခန္ဓာမှာရှားတယ်တရားမှာခန္ဓာမှာတွေ့လိမ့်မယ်အဲသံဃာဆိုတာပဲအားတဲ့ခန္ဓာမှာပဲသံဃာရှိတယ်အဲဓာတုစီတီဓမ္မစီတီပရိဘောဂစီတီဥဒိဋ္ဌစီတီစီတီ၄ပါးရှိတယ်ဓမ္မကြီးဖယားရှားသွားတဲ့ဥစ္စာကခန္ဓာမှာရှားသွားတဲ့အချိန်ခါကျတော့စီတီ၄ပါးဖယားလည်းတွေ့သွားတယ်ဓမ္မကြီးရဲ့စီတီ၄ပါးဘယ်လိုတွေ့လဲဆိုတော့မြတ်စွာဘုရားကိုရမကြီးဟာယုတ်ကနာနံကနာကြေသွားတဲ့အချိန်ခါယုတ်လည်းမဲအဲယုတ်ကနာနံကနာဖယားဟောထားတဲ့နာမပညာကေသံဌာနာပညာကေ ကဏပညာကဲသဘာဝပညာကဲသမုဒ္ဒါပညာကဲရုပ်ရဲ့နာရဲ့ခဏကြည်သွားပြီဆိုရင်တလောကလုံးလုံးမျက်ချီတမိတရားတပြင်းလက်တွယ်ရုပ်ကလေးကတော့နာကလေးသတိချုပ်ပြောက်ဖြစ်ပြနေတဲ့ရုပ်ပြားလေးတွေတပွားပွားသဘာဝသဘောတရားသာမြင်များလက္ခဏာပါရှိတယ်မိမလည်းမရှိယောက်ျားလည်းမရှိကြောက်ချင်းကိုဖျားလည်းမရှိကျွေးတကူဖျားလည်းမရှိရေမြေတော်တောင်သမုတ်တရားလည်းမရှိခွေလည်းမရှိဝဲလည်းမရှိတကမမရှိတကာမရှိချောတယ်မရှိလှတယ်မရှိဝါတယ်မရှိဖြူတယ်မရှိပိန်တယ်မရှိတိုးတယ်မရှိအဲတိုးတယ်မရှိရှည်တယ်မရှိသဘာဝသဘောတရားသာမြင်များလက္ခဏာသာရှိတယ်တကမရှိတယ်ဖျားတွေ့သွားတာဖယခန္ဓာမှာရှားလိုက်တော့သဘာဝတရားကခန္ဓာထဲမှာရှိတယ်ဓာတ်တွေကလည်းဘယ်မှာရှိသလဲခန္ဓာထဲမှာရှိတယ်အကြောင်းနဲ့အကျိုးနဲ့ခန္ဓာမှာရှိတယ်ဓမ္မကြီးရဲ့လို့မှန်လားပါဖယအဲ့ဒီတော့အကြောင်းနဲ့အကျိုးအပြင်ဓမ္မကြီးနာအကြောင်းယုတ်အကျိုးဆိုတာနာလေးသာကြည့်ခြင်းတော့ယုတ်ကြည့်ရမရှိဘူးလားဓမ္မကြီးကြည့်ရတာပေါ့ဗျာနာလေးသာကြည့်ခြင်းတယ်ဆိုလို့ယုတ်ကြည့်တာကြည့်တယ်နာမည်သာကြည့်တင်တာကအကြောင်းယုတ်တိကနာမည်ကြည့်လိုက်တာကယုတ်တိကအကျိုးယုတ်ကြည့်အကျိုးတရားကအကြောင်းပြန်လိုက်တယ်ဆိုတော့နာမလေးကခံစားလိုက်တာဒုက္ခနဲ့ဒုက္ခခံစားလိုက်တာကနာကအကျိုးတူခံစားလိုက်တယ်နာမလေးကနားထောင်နေတော့ယုတ်တိကနာနားထောင်တာနာမလေးနားထောင်နေတဲ့ဆိုတဲ့စိတ်ကလေးဖြစ်ပေါ်တာကအကြောင်းယုတ်ကြည့်ကနာပြီးနားထောင်လိုက်တာယုတ်ကြည့်ကအကျိုးယုတ်ကြည့်အကျိုးတရားကအကြောင်းပြန်လိုက်တော့အတံပေါ်မှာဒုက္ခဒုက္ခခံစားလိုက်တဲ့နာငါအကျိုးသူခံစားရမို့လားဓမ္မကြီးဆိုမှန်လားပါဗျာနာလေးကနာမြင်တယ်ဆိုတဲ့စိတ်ကလေးဖြစ်ပေါ်တာကအကြောင်းယုတ်ကြီးကယူပြီးနာလိုက်တာကယုတ်ကြီးကအကျော်ယုတ်ကြီးအကျိုးတရားကအကြောင်းပြန်လိုက်တော့ပွေးတယ်သိတယ်လို့နာငါဝေဒနာခံစားလိုက်တာကနာငါအကျိုးသူခံစားရမို့လားဓမ္မကြီးအဲနာငါအကြောင်းယုတ်ကအကျော်ယုတ်ကအကြောင်းနာငါအကျော်အကြောင်းအကျိုးဖြစ်နေတယ်မို့လားဓမ္မကြီးမှန်လားပါဗျာနာလေးကစားခြင်းတော့ယုတ်ကြီးကထစားရမို့လားနာလေးကသီဆော်ပေးလိုက်တာကအကြောင်းယုတ်ကြီးကထပြီးစားလိုက်တာကအကျိုးတရားယုတ်ကြီးထပြီးအကျိုးတရားအကြောင်းပြန်လိုက်တာကယုတ်ကြီးထစားပြီးတော့အကျိုးတရားကအကြောင်းပြန်လိုက်တော့ချိုလိုက်တာချင်းလိုက်တာလို့အရသာခံစားပြီးတော့ဝေဒနာခံစားနေတာကနာငါအကျိုးသူခံစားနေတယ်မဟုတ်လားနာငါသီဆော်ပေးစားခြင်းနဲ့ဆိုတဲ့စိတ်ကလေးဖြစ်ပေါ်ပေးလိုက်တာကအကြောင်းတရားယုတ်ကြည်ထားထပြီးစားလိုက်တာကအကျိုးတရားယုတ်ကြည်ထားပြီးစားလိုက်တော့နာငါကောင်းမကောင်းဝေဒနာခံစားနေတာနာငါအကျိုးသူခံစားနေတယ်မဟုတ်လားဒီမှာကြီးမှန်လားပါဗျာအဲနာလေးကထိကျင်နေဆိုလို့ယုတ်ကြည်ကထပြီးအတွေ့နဲ့ထိလိုက်တယ်မဟုတ်လားမှန်လားပါဗျာယုတ်ကြည်ကထိလိုက်တော့အဲနာငါလေးကကောင်းမကောင်းခံစားနေတာကနာငါအကျိုးသူခံစားနေတယ်မဟုတ်လားနာလေးကထိကျင်းတဲ့ဆိုတဲ့စိတ်ကလေးဖြစ်ပေါ်လာတာကအကြောင်းတရားယုတ်ကြည်ကထထိလိုက်တာကအကျိုးတရားနာလေးကကောင်းမကောင်းခံစားလိုက်တာကနာငါအကျိုးသူခံစားနေတယ်မဟုတ်လားမှန်ပါဗျာတဲ့နာနဲ့ယုတ်နဲ့အကြောင်းအကျိုးဗျာမှန်လားပါဗျာနာလေးကသိကျင်းတော့ယုတ်ကြည်ကသိလိုက်တယ်နာလေးသိကျင်းတာကအကြောင်းယုတ်ကြည်ကသိလိုက်တာကအကျိုးအကြောင်းနဲ့အကျိုးဟာဖြင့်ဒီတိုင်းသွားတယ်ဒကမကြီးအဲ့ဒီတော့အကြောင်းအကျိုးဟာဖြင့်နာအကြောင်းကိုသတ်လိုက်ပြီဒကမကြီးနာအကြောင်းသတ်လိုက်တယ်ဖေမြတ်စွာဘုရားကိုတော်မြတ်ကြီးဟာအကြောင်းကိုသတ်လိုက်တယ်ဘယ်အကြောင်းကိုသတ်လိုက်တယ်အကျိုးတရားအကြောင်းတရားလို့ဘုရားဟောတယ်အကျိုးတရားဆိုတာအခုယုံနာတို့ဖြစ်နေတာအကျိုးတရားကြီးဘောဒကမကြီးမှန်လားပါဘုရားအဲ့ဒီတော့အကြောင်းကိုမသတ်လို့ရှိရင်ဒီအကျိုးတရားကြီးဖြစ်နေမှာဘောဒကမကြီးမှန်ပါဘုရားအကျိုးတရားဆိုတာကဓမ္မသဘောကြီးလေဒီယုံကသူ့သဘောနဲ့သူဆောင်းနေတယ်မဟုတ်လားဒကမကြီးမျက်စိကလည်းသူ့သဘောသူဆောင်တယ်မြင်ကောင်းတဲ့သဘောသူဆောင်တယ်အသင်ကလည်းဓမ္မသဘောမျက်စိကလည်းမြင်တဲ့ကလည်းဓမ္မသဘောအသံကလည်းဓမ္မသဘောနားပသာရအကြည့်ကလည်းဓမ္မသဘောအနှံ့ကလည်းဓမ္မသဘောနှာမျက်သဘောကလည်းဓမ္မသဘောရာသာယုတ်ကလည်းဓမ္မသဘောလျှာယုတ်ကလည်းဓမ္မသဘောသူ့သဘောသူဆောင်ကြတယ်မဟုတ်လားဒီမှာကြီးသဘာဝသဘောတရားနာအကြောင်းကြောင့်အကျိုးတရားကြီးဖြစ်ပြီးတော့ຢာကဒေါသမောဟဒီစိတ်ကြီးဖြစ်ပြီးတော့နေရတယ်မဟုတ်လားဒီမှာကြီးမှန်ပါဗျာအဲ့ဒီတော့ဒကာဒကမများအကြောင်းအကျိုးဖြစ်နေတဲ့ယုံနာသဘာဝတစ္ဆာတွေအကြောင်းကြောင့်အကျိုးဖြစ်နေတာဘုံသုံးပါးမှာဒကာ6ပောက်ကနေပြီးသံဃာစစ်ကြီးကိုလဲပြီးတော့အကြောင်းကြောင့်အကျိုးဖြစ်ပြီးတော့သံဃာစစ်ကြီးမျက်စိပောက်ကလည်းသံဃာလဲကြရတယ်နားပောက်ကလည်းသံဃာလဲကြရတယ်အဲဒီဟာတွေဟာဒကာ6ပောက်အာယုံ6ပါးသံဃာတွေလဲနေတယ်ဒကမကြီးဘယ်လိုလဲတယ်လို့ဒကမကြီးသိကျင်သေးလားပြင်ပါရဲ့ဗျာအဲဒကမကြီးအသင်ကလည်းလဲပြီးမဟုတ် မျက်စီကပသာရအကြည်ကလဲလဲဒီမဟုတ်အဲဘယ်ဟာကလဲလဲအကြောင်းတရားတွေကလဲနေတဲ့အကြောင်းတရားကဘယ်ဟာလဲနာမ်ပဲနာမ်ကဘယ်ဟာလဲတဲ့စေတသိက်တွေဘယ်စေတသိက်တွေလဲမျက်စီကအခြင်းကလဲဓမ္မသဘောမျက်စီကလဲမြင်တဲ့သဘောသဘောတရားပဲရှိတဲ့အဲ့ဒီစေတသိက်တွေကမျက်စီဘောမျက်စီပေါက်ကနေပြီးတော့စေတသင်္ခါရတွေဖြစ်ပြနေတဲ့စိတ်တွေဖြစ်နေတာဓမ္မိုက်သိလားအဲအခြင်းပေါ်မှာအခြင်းကလဲဓမ္မပေါ်မှာစိတ်ဓာတ်သင်္ခါရတွေဖြစ်ပြနေလို့အသင်းတစ်ခုပေါ်မှာချော်လိုက်တာလာလိုက်တာဝလိုက်တာဖြူလိုက်တာမဲလိုက်တာတက္ကမပဲတက္ကပဲကိုယ်ပဲကြောင်မဲဝဲပဲဓာရီမြင်ပြီးဓာရီသိနေတာအဲ့ဒါစိတ်ဓာတ်သင်္ခါရတွေအကြောင်းတရားတွေမဟုတ်လားတက္ကမကြီးဒီအကြောင်းတရားကြောင့်အကျိုးတရားတွေဖြစ်နေတဲ့ຢာကသိတိသောတာစိတ်တိမောဟစိတ်တွေဖြစ်ပြီးမဖြစ်ပေဘူးလားတက္ကမကြီးမှန်ပါဗျာဖြစ်တာပေါ့အဲ့ဒီတော့အသင်းကလည်းလဲဒီမဟုတ်မျက်စီကလည်းလဲဒီမဟုတ်စိတ်အကြောင်းတရားကနာအကြောင်းတရားကလဲတာအဲ့ဒီတော့အကြောင်းကိုတတ်လိုက်ပြီဆိုရင်အကျိုးတရားတွေဖြစ်ပါအောင်မလားမဖြစ်တော့ပါဗျာဘယ်လိုအကြောင်းကိုတာရမလဲအကြောင်းတတ်လိုက်တဲ့ကနာအကြောင်းကိုတတ်လိုက်ပြီဆိုရင်မျက်စီတကနာတကနှာခေါင်းတကပါးစပ်တကကိုယ်တကမနှောတကတကား6ပေါက်ကအာယုံ6ပါးကပြဲနံကလေးကမကြည့်ခြင်းတော့ယုံကြည်ကကြည်သေးသလားမကြည့်တော့ဘူးပေါ့ဗျာအဲနာကမကြည့်ခြင်းတော့ယုတ်ကြီးကမကြည့်တော့ဘူးမျက်စီကြီးမှိတ်ထားပြီနံလေးကမကြားခြင်းတော့ယုတ်ကြီးကကြားသေးသလားမကြားတော့ပါဗျာနံလေးကမနာခြင်းတော့ယုတ်ကြီးကနာသေးသလားမနာတော့ပါဗျာနံလေးကမစားခြင်းတော့ယုတ်ကြီးကထပြီးစားသေးသလားမစားတော့ပါဗျာအဲဘာကြောင့်မစားတယ်လဲအကြောင်းကိုသတ်လိုက်ပြီးနံအကြောင်းကိုသတ်လိုက်ပြီးနံလေးကမစားခြင်းတော့ယုတ်ကြီးကမထပြီးတော့မစားတော့ဘူးနံလေးကအတွေ့နဲ့မထိခြင်းတော့ယုတ်ကြီးကထပြီးတော့မထိတော့ဘူးနံလေးကမသိခြင်းတော့ယုတ်ကြီးကမသိတော့ဘူးအဲ့ဒါဘာခေါ်မလဲတကွာကြီးရဲ့အဲ့တော့ခန္ဓာထဲမှာဖယားကဟောထားတယ်ဓာတုဇေရီယပရိဘောဂဇေရီယဥဋ္ဌိတာဇေရီယဓမ္မဇေရီယဇေရီ၄ပါးရှိတယ်တကွာကြီးခုနကတော့ဟောလိုက်တာပြညတ်နယ်ကသမုဒိသစ္စာနယ်ကကာနယ်ကဇေရီတွေရအဲ့အခုဟောနေတာကညာနယ်ကတ္တနယ်ကနေပြီးပရမသစ္စာနယ်ကဇေဒီပြတော့အဲ့တော့ဒီဘက်နယ်ကိုရောက်နေတဲ့ပုဂ္ဂိုလ်ပြအဲ့ဒီဘက်နယ်ရောက်နေတဲ့ပုဂ္ဂိုလ်ကဓာတုဇေဒီဆိုတာဘယ်ဇေဒီထင်တယ်လဲတက္ကမကြီးမျက်စီကမကြည့်စိတ်ကလေးကမကြည့်ကျင်တော့ယုတ်ကြည့်ကမကြည့်တော့ဘူးမျက်စီဓာတ်ကဲနားဓာတ်ကဲနှာခေါင်းဓာတ်ကဲပါးစပ်ဓာတ်ကဲကိုယ်ဓာတ်ကဲမနှောဓာတ်ကဲဓာတ်၆ပါးတည်သွားတာအဲ့ဒါဓာတုဇေဒီခေါ်တယ်တက္ကမကြီးဒါဘယ်လိုသိလဲတက္ကမကြီးမလာပါဗျာတဲ့အခုအရှင်ဖျားပြောမှာပဲတပည့်တော်သိတော့လေအဲအဲ့ဒီဘုံကြီးကစာသိတတ်တာဗျလေဒီဆရာတော်ဖျားကြီးတပည့်အဲ့ဒီကမှကြီးသိစာတတ်တာပဲအဲဓာတ်၆ပါးတည်သွားတဲ့ဓာတ်ဒီဥပဇင်မျက်စိကနေပြီးတော့ကြည့်ချင်တဲ့စိတ်ကလေးမဖြစ်တော့ဘူးဒကမကြီးနားထောင်ချင်တဲ့စိတ်ကလေးမဖြစ်တော့ဘူးဒကမကြီးနားမြင်တဲ့စိတ်ကလေးမဖြစ်တော့ဘူးအကြောင်းကိုသတ်လိုက်ပြီဒကမကြီးစားချင်တဲ့စိတ်ကလေးမဖြစ်တော့ဘူးကြည့်ချင်တဲ့ဆိုတဲ့စိတ်ကလေးမဖြစ်တော့ဘူးသိကျင်နေဆိုတဲ့စိတ်ကလေးမဖြစ်တော့ဘူးဒီဓာတ်၆ပါးတည်သွားပြီတကမကြီးသိကျင်နေဆိုတဲ့စိတ်ကလေးမဖြစ်တော့မျက်စီကလည်းမကြည့်ကျင်တော့ဘူးနားကလည်းနားမထောင်ကျင်တော့ဘူးနှာခေါင်းကလည်းမနားကျင်တော့ဘူးလျှာကလည်းမစပစကလည်းမစားကျင်တော့ဘူးကိုယ်ကလည်းအတွေ့မထိကျင်တော့ဘူးမနှောကလည်းမသိကျင်တော့ဘူးကောင်းကောင်းကောင်းတယ်မကောင်းတယ်လည်းမသိကျင်တော့ဘူးအဲအရာအသာအတွေ့လည်းမလုတ်တော့ဘူးတကမကြီးခုနကတော့ဟောလိုက်တဲ့မြတ်စွာဘုရားဤဓာတ်တော်တွေတည်တဲ့ဥစ္စာအဲ့ဒါသမုဒိသစ္စာနယ်ကပုဂ္ဂိုလ်ကြီးကိုးကွယ်တဲ့ဟာဗျအခုပရမသစ္စာနယ်ကကတ္တနယ်ကပုဂ္ဂိုလ်ကကြည်ကျင်တဲ့စိတ်နားထောင်ကျင်တဲ့စိတ်နားမြင်တဲ့စိတ်စားတဲ့စိတ်ထိကျင်တဲ့စိတ်သိကျင်တဲ့မစိတ်တာဓာတ်၆ပါးတည်သွားတဲ့ဥစ္စာဒီဓာတ်၆ပါးတည်သွားတော့ဓာတုဇေတိတည်သွားတဲ့ဥစ္စာဓမ္မကြီးဓာတ်၆ပါးတည်သွားပြီအဲ့ဒါဘာလဲတဲ့ဓာတုဇေတိခေါ်တယ်ပရိဘောဂရောလို့အဲဒီမှာခန္ဓာထဲမှာရှိတယ်ဒီဓာတ်၆ပါးတည်သွားတယ်ဒီစိတ်ကလေးတွေမကြည့်ကျင်တဲ့စိတ်မကြားကျင်တဲ့စိတ်မနာကျင်တဲ့စိတ်မစားကျင်တဲ့စိတ်မထိကျင်တဲ့စိတ်မသိကျင်တဲ့စိတ်ဒီစိတ်ကလေးတွေဖြစ်နေတဲ့ဥစ္စာဘေးကပုဂ္ဂိုလ်ကဒီစိတ်တွေသိပါမလားဓမ္မကြီးဘယ်သိမလဲဖေဟာတဲ့ဝေးပါသေးတယ်ဒီစိတ်တွေဖြစ်နေတာပုရုဇဉ်တို့သိကောင်းတဲ့တရားမျိုးမဟုတ်ဘူးလို့အဲပုရုဇဉ်တို့ကတော့သူ့လိုငါလိုထင်နေတယ်လို့ငါတို့ကလည်းမြတ်စွာဘုရားကြီးကိုယ်ဝဲချတယ်ဒီပုဂ္ဂိုလ်ကဘာလို့ကိုယ်ဝဲပြီးတော့ဝဲမချတယ်လဲဒီလိုထင်နေတယ်ဓာတ်၆ပါးတည်သွားလို့ဓာတ်တည်သွားလို့ဓာတုဇေတိဖြစ်နေတယ်ခန္ဓာထဲမှာကိန်းအောင်သွားပြီဓာတုဇေတိတည်သွားပြီ
ပရိဘောဂတဲ့မြတ်စွာဘုရားကြီးပရိဘောဂဆိုတာပဲခုနတုန်းကခေါ်လိုက်တဲ့သမုဒိပစ္စာနယ်ကပရိဘောဂဒုက္ခသင်္ကန်းကြီးတွေဘာသာလို့ခေါ်တာပရိဘောဂဒုက္ခသင်္ကန်းကြီးတွေတပိတ်တွေရေစစ်တွေအဲဧကတိတွေသင်္ဘိုင်တွေတောင်မွေးတွေဘုရားကြီးအသုံးအဆောင်ပရိဘောဂဆိုတာအဲ့ဒါတွေအဲ့ဒါဒီဇေဒီပထိုးကြီးကိုဌာပနာပြီးကိုးွယ်တိဆောက်ကိုးွယ်တာအဲ့ဒါပရိဘောဂဇေဒီအခုကတ္တနယ်ကပရမတ္တစ္ဆာနယ်ကညာနယ်ကပရိဘောဂဇေဒီဆိုတာဘယ်ဟာလဲတဲ့မျက်စီတကားမျက်စီကလည်း၃ဆိုင်သွားပြီနားကလည်း၃ဆိုင်သွားပြီနှာခေါင်းကလည်း၃ဆိုင်သွားပြီလျှာကလည်း၃ဆိုင်သွားပြီကိုဘောက်ကလည်း၃ဆိုင်သွားပြီမနောကလည်း၃ဆိုင်သွားပြီတကား၆ပေါက်ကအာယုံ၆ပါးရာကရဲ့ဒေါသရဲ့မောဟရဲ့မရှိတော်ဘူးသီလရဲ့သမာဓိရဲ့ပညာရဲ့သီလမဲခင်၃ပါးရဲ့သမာဓိမဲခင်၃ပါးရဲ့ပညာမဲခင်၂ပါးရဲ့မဲခင်၈ပါးကိန်းအောင်သွားပြီအဲ့ဒါမှမြတ်စွာဘုရားဤပရိဘောဂဇေဒီလို့ခေါ်တဲ့မျက်စီကလည်းသီလသမာဓိပညာမဲခင်၈ပါးကိုမြန်မာပြုတ်လိုက်ပြီနားနဲ့နားပေါက်ကလည်းသီလအမေခင်ရဲ့သမာဓိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့မဲ့ခင်ဖြစ်ပါမျက်မှောက်ပြုလိုက်ပြီးနားပေါက်ကလည်းမျက်မှောက်ပြုလိုက်ပြီးနှာခေါင်းပေါက်ကလည်းသီလအမေခင်ရဲ့သမာဓိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့မဲ့ခင်ဖြစ်ပါကိုမျက်မှောက်ပြုလိုက်ပြီးလျှာပေါက်ကလည်းသီလအမေခင်ရဲ့သမာဓိမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့မဲ့ခင်ဖြစ်ပါမျက်မှောက်ပြုလိုက်ပြီးကိုယ်နဲ့အတွေ့နဲ့ဒီမှန်လိုက်တဲ့အချိန်ကသီလအမေခင်ရဲ့သမารီမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့မဲ့ခင်ရှင်းပါကိုမြန်မာပြုတ်လိုက်ပြီးမနောကလည်းသီလအမဲ့ခင်ရဲ့သမာရီမဲ့ခင်ရဲ့ပညာမဲ့ခင်ရဲ့မဲ့ခင်ရှင်းပါကိုမြန်မာပြုတ်လိုက်ပြီးမျက်စိကမကြည့်ရင်တော့သီလသမာရီပညာမပြည့်စုံဘူးလားဒကမကြီးအထူးသလဲလှုပ်ထိန်နေရတဲ့သီလလားဒကမကြီးဟုတ်ပါရဲ့ဖရာတဲ့ဘာရောက်လဲတဲ့နာမမထွက်တော့ပဲကိုဗျာအကြောင်းတရားမပေါ်တော့ဘူးဗျာအကြောင်းတရားမပေါ်တော့အကျိုးတရားတွေရကုန်ပြီဒကမကြီးရဲ့အဲဒီစိတ်ဒီဖြစ်ကုန်ပြီဘလူသိလဲဓမ္မကြီးမသိပါဘူးခရားသိနိုင်ဖို့ရအနံခဲရင်ပါတယ်ခရားအဲ့လိုရောက်အဲ့တော့ပရိဘောဂဇေဒီဆိုတော့မြတ်စွာဘုရားဤပရိဘောဂဒီမြင်တော်လားဓမ္မကြီးပြညတ်ကြီးကသာမြင်တာဓမ္မကြီးပြညတ်ကြီးကတော့ဟောသင်္ကန်းဒုက္ခတော်ကြီးတွေသပိတ်တော်တွေရေစစ်တွေအဲသင်္ဘိုင်းတွေဧကစီတွေအဲ့ဒါတွေကမြင်နေတာပြညတ်ကြီးဓမ္မကြီးရဲ့အဲ့ဒါကြီးကဘာလဲမြင်ကောင်းတဲ့တရားဘာလဲတဲ့သမုဒိသစ္စာနဲ့ကခေါ်သမုတ်ထားတဲ့ဇေဒီပြလို့ပရိဘောဂဇေဒီပရမဇေဒီမြင်ကောင်းသလားသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မျက်စိကလည်းသီလသမာဓိပညာပြည့်စုံနေပြီဒီမှာရဲ့နားပေါက်ကလည်းသီလသမာဓိပညာပြည့်စုံပြီနှာခေါင်းကလည်းသီလသမာဓိပညာပြည့်စုံပြီလျှာကလည်းသီလသမာဓိပညာပြည့်စုံပြီကိုယ်ပေါက်ကလည်းသီလသမာဓိပြည့်စုံပြီမနောကလည်းသီလသမာဓိပြည့်စုံပြီအဲ့ဒီလိုသီလသမာဓိပညာမဲ့ခင်ရှင်းပါမြတ်ပေါက်ပြီးတော့မြတ်စွာဘုရားပရိဘောဂခန္ဓာရဲ့ကိန်းအောင်သွားပြီဒီကမာကြီးအဲ့ဒါမှပရိဘောဂဇေဒီလို့ခေါ်ရဲဒီကမာကြီးမှားလားပါဘုရားတဲ့ဟောဓာတုဇေဒီပြီးသွားပြီပရိဘောဂဇေဒီပြီးသွားပြီဥဒ္ဒိဋ္ဌဇေဒီတဲ့ဥဒ္ဒိဋ္ဌဇေဒီဆိုတာဘယ်ရလဲတဲ့စိတ်ကလေးတစ်ခုတည်းဖြစ်တယ်ဘယ်စိတ်မှဖြစ်ဘူးခန္ဓာမှာဒုက္ခသုခလွတ်နေတဲ့စိတ်ကလေးဘယ်လိုစိတ်ကလေးတဲ့အဲသောတာပန်သောတာပန်ပုဂ္ဂိုလ်သောတာပန်ဖလားကမာဘဝင်သောတာပန်ဖိုလ်ဤခန်းစားသရဂံပုဂ္ဂိုလ်သည်သရဂံဖိုလ်ဤခန်းစားအနာဂံပုဂ္ဂိုလ်သည်အနာဂံဖိုလ်ဤခန်းစားယဟန္တာပုဂ္ဂိုလ်သည်ယဟန္တာဖိုလ်ဤခန်းစားသူ့ဖိုလ်ဤသုခသူ့စိတ်ကလေးတစ်စိတ်တဲ့ယဟန္တာစိတ်ကတစ်စိတ်အဲအနာဂံကြီးစိတ်ကတစ်စိတ်သောတာအဲသရဂံစိတ်ကတစ်စိတ်သောတာပန်စိတ်ကတစ်စိတ်သောတာပန်ဖိုလ်အတ္တသသရဂံဖိုးကသတ္တအနာဂံဖိုးကသတ္တယဟန္တာဖိုးကသတ္တသတ္တစီဗျအဲ့တော့သူ့ဖို့လေးသူခံစားကြတော့သူ့စိတ်ကလေးတိုင်းသူနေကြဘယ်လိုနေကြသောတာပန်စိတ်ကလည်းဘယ်စိတ်လဲအဲတနေ့လုံးဟာဖလှတာမှာဗျဆိုတော့ဝင်ပြီးတော့ခံစားပြီးစိတ်တစ်ခုနဲ့ခန္ဓာကိုသုံးသာပြီးတော့နေတော့တာပဲဘယ်လိုသုံးသာလဲစိတ်တစ်ခုနဲ့ဖြစ်နေတာစိတ်ကလေးကအဲသောတာပန်ပုဂ္ဂိုလ်ကလည်းစိတ်ကလေးတစ်ခုနဲ့ပဲဘယ်လိုစိတ်ကလေးဖြစ်နေခန္ဓာထဲမှာနံတရားမထွက်တော့ဘူးဘယ်လိုထွက်ကြလဲဒုက္ခသုခလွတ်ပြီးတော့နေတဲ့စိတ်ကလေးကအကြောင်းအားလျော်စွာတက်ခတ်လိုက်တဲ့အချိန်ခါမှသာလျှင်သောတာပန်ကလည်းသောတာပန်လွတ်အောင်ဒုက္ခသုခလွတ်တဲ့နေရာလေးနေတယ်စိတ်ကလေးကခန္ဓာထဲကမထွက်တော့ဘူးကိန်းအောင်ပြီးတော့စိတ်ကလေးကဖြစ်နေဘယ်လိုဖြစ်နေလဲတဲ့သီလသမာဓိပညာပြည့်စုံတော့ခန္ဓာထဲမှာလွတ်မဲ့ခင်ရှိပါကိုမျက်မှောက်ပြုပြီးတော့သီလတွေသမာဓိတွေပညာတွေဖြစ်ပြီးတော့ခန္ဓာထဲကစိတ်ကလေးမထွက်တော့ဘူး မထွက်တော့စိတ်ကလေးတစ်ခုတည်းဘာဖြစ်လဲနာဤလက္ခဏာယုတ်ဤလက္ခဏာအာသုဘလက္ခဏာလက္ခဏာတစ်ပါးပါးကိုတည်ငြိမ်ပြီးတော့ဒုက္ခဒုက္ခလွတ်နေတဲ့ကာလသုံးပါးလွတ်မြောက်တဲ့စိတ်ကလေးခန္ဓာထဲမှာကိန်းအောင်ပြီးတော့ဒီစိတ်ကလေးတစ်ခုတည်းဖြစ်နေတာအဲ့ဒါပါလေဩဋ္ဌိဋ္ဌဇေတိတဲ့ခန္ဓာထဲမှာကိန်းအောင်နေဒုက္ခဒုက္ခကာလသုံးပါးလွတ်မြောက်တဲ့စိတ်ဝိမု ക്തി စိတ်ကလေးဖြစ်ဒီဝိမု ക്തി စိတ်ကလေးဆိုတာကလည်းတရားဓမ္မများအသိနေဟောနေလို့ရှိရင်ကြားနေမှာအဲ့ဒီတော့သောတာပန်စိတ်သရဂံစိတ်အနာဂံစိတ်အဲယဟန္တာစိတ်ဆိုတော့ညကြမှာဟောတော့မှာအခုကအခုကဒီမှာခွဲနေတာဝိမု ക്തി စိတ်ဆိုတာကာလသုံးပါးလွတ်မြောက်တဲ့စိတ်အတိယုံနာပစ္စုပန်ယုံနာအနာဂတ်ယုံနာအတိကာလပစ္စုပန်ကာလအနာဂတ်ကာလကာလသုံးပါးအတိတ်သံယောဇဉ်ပစ္စုပန်သံယောဇဉ်အနာဂတ်သံယောဇဉ်သံယောဇဉ်သုံးပါးလွတ်မြောက်တဲ့စိတ်ကာလသုံးပါးလွတ်မြောက်တဲ့စိတ်ခန္ဓာ၅ပါးလွတ်မြောက်တဲ့စိတ်အဲ့ဒီစိတ်ကလေးတစ်ခုတည်းဖြစ်နေတာအဲ့ဒါပါလေတဲ့ဩဋ္ဌိဋ္ဌဇေတိတဲ့ခန္ဓာထဲမှာနေမအောင်မထွက်တော့ဘူးအဲ့ဒီမှာကာလသုံးပါးလွတ်မြောက်တဲ့စိတ်ကပါလေဩဋ္ဌိဋ္ဌဇေတိလို့ခေါ်တယ်ဗျအဲဓမ္မဇေတိဆိုတာပဲဟာလေဓမ္မဇေတိဆိုတဲ့ဥစ္စာငါဒီကာလသုံးပါးကိုလွတ်မြောက်ပြီလူပြေလည်းမရှိနတ်ပြေလည်းမရှိဇမားပြေလည်းမရှိအဲကာလသုံးပါးမျက်စိကလည်းကိလေသာအာသဝမရှိယူစီခြင်းကိလေသာအာသဝမရှိနာကလည်းကိလေသာအာသဝယူစီခြင်းကိလေသာအာသဝမရှိနှာခေါင်းပေါက်ကလည်းကိလေသာယူစီခြင်းကိလေသာအာသဝမရှိလျှာပေါက်ကလည်းယူစီခြင်းကိလေသာအာသဝမရှိကိုယ်ဘောက်ကလည်းကိလေသာအာသဝယူစီခြင်းကိလေသာအာသဝမရှိမနောကလည်းယူစီခြင်းကိလေသာအာသဝမရှိဩလောကသုံးပါးဘုံသုံးပါးငါလွတ်မြောက်ပါလားနောက်ထပ်ငါအသစ်တစ်ဖာမဖြစ်တော့ပါလားဇာတိညုံပြီဇာတိချုပ်ပြီနောက်ထပ်အသစ်တစ်ဖာငါမဖြစ်လောကသုံးပါးလည်းငါလွတ်မြောက်ပြီငါကျင့်ဘွယ်ကိစ္စလည်းမရှိတော့ဘူးလုံးစရာမရှိတော့ဘူးလို့အဲ့ဒီလိုသိလိုက်တာပါလေတဲ့ဓမ္မဇေတိတဲ့ဘုံသုံးပါးကုံသွားအဲ့ဒီလိုစိတ်ကလေးသိလိုက်တာခန္ဓာကိုယ်ကနေပြီအဲ့ဒါပါလေတဲ့ဓမ္မဇေတိတဲ့အဲဓာတုဇေတိဆိုတာဓာတ်6ပါးတည်သွားတာမျက်စိဓာတ်ကဲနာဓာတ်ကဲနှာခေါင်းဓာတ်ကဲပါးစပ်ဓာတ်ကဲကိုယ်ဓာတ်ကဲမနောဓာတ်ကဲအဲ့ဒါဓာတ်6ပါးတည်တာဗဓာတုဇေတိအဲ့ဒါဒီဇေတိတွေတည်တာဘယ်လိုသိပရိဘောဂဇေတိဆိုတာမြတ်စွာဘုရားဤပရိဘောဂဇေတိဆိုတာသီလမဲခင်ယသမာဓိမဲခင်ယပညာမဲခင်ယမဲခင်7ပါးကိုမျက်ပေါက်ပြုတ်ထားပြီအဲဩဋ္ဌိဋ္ဌဇေတိဆိုတာအတိတ်ကာလရဲ့ပစ္စုပန်ကာလရဲ့အနာဂတ်ကာလရဲ့အတိတ်ယုံနာရဲ့ပစ္စုပန်ယုံနာရဲ့အနာဂတ်ယုံနာရဲ့ဟောဒါတွေအတိတ်သံယောဇဉ်ရဲ့ပစ္စုပန်သံယောဇဉ်ရဲ့အနာဂတ်သံယောဇဉ်ရဲ့သံယောဇဉ်၃ပါးလည်းလွတ်တယ်အတိတ်ကာလကအတိတ်အနာဂတ်ပစ္စုပန်ကာလ၃ပါးလည်းလွတ်တယ်အတိတ်ခန္ဓာပစ္စုပန်ခန္ဓာအနာဂတ်ခန္ဓာခန္ဓာ၅ပါးလည်းလွတ်မြောက်နေတဲ့စိတ်ကလေးတစ်ခုတည်းဖြစ်နေတာအဲ့ဒါဩဋ္ဌိဋ္ဌဇေတိဖရားတွေဖရားဒီမှာစိတ်ကလေးဖြစ်နေတာဩဋ္ဌိဋ္ဌဇေတိတဲ့အပြင်မဲ့ထွက်လာရင်ပညာဖြစ်နေပြီပညာဖြစ်တော့ဒီထဲမှာခန္ဓာထဲမှာကိန်းအောင်ပြီးတော့ဩဋ္ဌိဋ္ဌဇေတိဖြစ်ဓမ္မဇေတိဆိုတော့လောကသုံးပါးဘုံသုံးပါးလွတ်မြောက်ပြီးအာသဝကုန်ခန်းပြီးတော့ငါလုတ်เสียကျင့်เสียမရှိတော့ဘူးဆိုတော့အဲ့ဒီလိုသိနေတာကဓမ္မဇေတိတဲ့အဲ့ဒါဓမ္မကြီးကြီးအဲ့ဒီလိုဖြစ်နေတဲ့ဥစ္စာနံလေးဟာအပြင်မဲ့မထွက်တော့ဒီမှာဓာတ်6ပါးလည်းတည်သွားပြီဓမ္မကြီးကမြတ်စွာဘုရားပရိဘောဂဇေတိတွေလည်းသီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်အဲမျက်စိတကနာရကသီလဒီလုံကုန်ပြီအဲအိန္ဒြိယသံဝရသီလလုံပြီဓမ္မကြီးကဒီသီလမဲ့ခင်ဒီခန္ဓာထဲမှာကိန်းအောင်သွားပြီဩဋ္ဌိဋ္ဌဇေတိဆိုတာကာလသုံးပါးလွတ်မြောက်တဲ့ဝိမု ക്തി စိတ်ဖြစ်နေပြီအဲဓာတုအဲဓမ္မဇေတိဆိုတာဘယ်ဇေတိလဲလောကသုံးပါးဘုံသုံးပါးလွတ်မြောက်ပြီးတော့နောက်ထပ်အတိတ်တစ်ဖန်ငါဇာတိမရှိဇာတိမြုံပြီငါနောက်ထပ်အကျင့်ကျင့်ပွဲကိစ္စမဲ့ခင်အကျဉ်းလန်းဆုံးနေပြီလို့ဒီလိုသိလိုက်တဲ့စိတ်ကလေးဖြစ်သွားပြီအဲ့ဒါဓမ္မဇေတိအဲ့ဒီလိုဆိုအဲ့ဒီလိုဖြစ်နေတဲ့ပုဂ္ဂိုလ်ကြီးကဓမ္မကြီးမရှိတဲ့ပညာဖရာကြီးကိုသွားပြီးတော့ဖေမှုရင်းကြီးထောင်ပြီးတော့ရှစ်ခိုးမလားဓမ္မကြီးမှန်လားပါဖရာတဲ့မခိုးပါဘူးဖရာတဲ့ဘာလဲတဲ့ဒီမှာဖရာဓာတုဇေတိဓာတ်6ပါးတည်သွားပြီဓမ္မကြီးကပရိဘောဂဇေတိဆိုတာဒီမှာမဲ့ခင်7ပါးမျက်မှောက်ပြုပြီဓမ္မကြီးအဲ့တော့ဖရာကိုအာကိုလိုက်ပြီတရားကိုအာကိုပြီသံဃာအာကိုပြီဖရာဆိုတာပါလေဒီမှာဖရာဓာတုစီတီကဓာတ်၆ပါးတည်သွားပြီဖရာလည်းယုံကြည်ပြီတရားကိုလည်းယုံကြည်ပြီခန္ဓာတွေကတရားတွေလည်းတွေးပြီသံဃာဆိုတာကပါလေပ တန်ငါထိန်သောနှစ်ရ298သောသိခါဘုတ်ဆိုတာဗာလဲဝိနိသိခါဘုတ်ဆိုတာသီလမေခင်ယသမာဓိမေခင်ယပညာမေခင်ယဒီထဲမှာကိန်းအောင်သွားပြီဒကမကြီးဒီမှာတန်ငါဗျာလို့အပြင်မဲ့မြင်နေတာပညာတန်ငါဗျာဒီမှာတန်ငါဖြစ်နေတယ်သိလားသီလသမာဓိပညာပြည့်စုံသွားလို့သီလမေခင်သမာဓိမေခင်ပညာမေခင်မေခင်ချက်ပါမျက်မှောက်ပြုတာအဲ့ဒါတန်ငါဗျာမှန်လားပါဗျာတဲ့အဲ့ဒါကတ္တနယ်ကနေပြီးတော့ဖရာအာကိုလိုက်ပြီတရားအာကိုလိုက်ပြီသံဃာအာကိုလိုက်ပါပြီဓမ္မကြီးအဲ့ဒီလိုခန္ဓာတဲ့ကဓာတုဇေတိပရိဘောဂဇေတိအုတ်ဒိဋ္ဌဇေတိဓမ္မဇေတိဇေတိလေးပါတိဆောက်ထားတဲ့ပုဂ္ဂိုလ်ကကတ္တနယ်ကနေပြီးတော့ကာနယ်ကိုပွားပြီးတော့ရွှေလုံးဖရာကြီးကြောက်စင်းလူဖရာကြီးဥပါဒံတရားကြီးကိုပွားပြီးတော့ကုန်ပြီးဝှက်ချပါမလားဓမ္မကြီးအရိယအာယုံပြုတ်တာကဂုံတော်ပဲအာယုံပြုတ်လိုက်ပါတယ်ဓမ္မကြီးပရမတ်ကိုအာယုံပြုတ်လိုက်ပါတယ်ဒါတော့ပညာအာယုံပရမတ်အာယုံပြုတ်တယ်ဆိုရင်ပညာကြီးဖြစ်နေပါသေးတယ်ဓမ္မကြီးရဲ့အဲ့ဒီတော့ခန္ဓာတဲ့ကကိန်းအောင်သွားလို့ဓာတုဇေတိတည်သွားလို့ရှင်နံကလေးအပြင်ဘက်မထွက်တော့ဘူးဓမ္မကြီးအဲ့ဒါဓာတ်6ပါးတည်တာဓာတုဇေတိမဲ့ခင်7ပါးမျက်မှောက်ပြုတ်လိုက်တာကပရိဘောဂဇေတိစိတ်ကလေးကဝိမု ക്തി စိတ်ဖြစ်ပြီးအတိတ်အနာကပြစ္ဆုတ်ပံကာလ3ပါးလွတ်မြောက်တဲ့စိတ်ကလေးဖြစ်နေတာကဥဒိတဇေတိလောက3ပါးဘုံ3ပါးငါကျင့်စရာလုပ်စရာမရှိတော့ဘူးငါဓမ္မအောင်ပြီငါနောက်တာအတိတ်တဖန်ကျင့်ဘွယ်ကိစ္စမရှိတော့ဘူးလို့ဒီလိုသိလိုက်တာကဓမ္မဇေတိအဲ့ဒါဓာတုဇေတိပရိဘောဂဇေတိဥဒိတဇေတိဇေတိလေးပါတိဆောက်သွားပြီဓမ္မကြီးရဲ့အဲ့ဒီလိုဖြစ်နေတဲ့စိတ်ကလေးတွေကိုပုရုသင်ပုဂ္ဂိုလ်တွေကဒီစိတ်တွေဖြစ်နေတာ तू မြင်လို့လားဓမ္မကြီးက तू ကမြင်တာက तू ကပညာဘုရားကြီးကိုဝှက်ချတာ तू ချတယ်လို့သူများလည်းချမယ်များသင်နေလားဒီလောကီနဲ့ကာနယ်ညာနယ်ကို तू မသိဘူးလို့အဲ့ဒီကာနယ်ကာနယ်ကပုဂ္ဂိုလ်ကာနယ်ကိုချကတ္တနယ်ကပုဂ္ဂိုလ်ကတ္တနယ်မှာနေတာအဲ့ဒီတော့အကုသို့ကုသို့အရှင်ဘုရားစွန့်သလားဘုရားဟာဓမ္မကြီးကုသိုလ်ပြုနေလို့ရှိရင်ကာနယ်ပေါ့ဓမ္မကြီးကုသိုလ်ရှိနေရင်သန္တရာလည်းဥမှာပေါ့အကုသိုလ်ကုသိုလ်စွန့်ပြီးပြီဓမ္မကြီးဒါကြောင့်မလို့ဓာတုဇေတိပရိဘောဂဇေတိဥဒိဋ္ဌဇေတိဓမ္မဇေတိဓာတ်6ပါတီလို့ဓမ္မဇေတိခေါ်တာဓမ္မကြီးဒီဓာတ်6ပါတီတော့သီလမဲ့ခင်သမာဓိမဲ့ခင်ပညာမဲ့ခင်မဲ့ခင်7ပါအထုတလေလုတ်ဆိုင်နေရတဲ့သီလမဟုတ်ဘူးဓမ္မကြီးလုံပြီးသားသီလ928သွယ်သောသိခါပုတ်ပါဖြင့်ဖရာပညာတော်ထားတဲ့ဥစ္စာဖရာယုံကြည်ပြီဓမ္မကြီး928သွယ်သောသိခါပုတ်မချိုးဖောက်တော့ဘူးဓမ္မကြီးအဲ့ဒါမှသံဃာဓမ္မကြီးအဲ့ဒါကြောင့်မလို့ဓမ္မကြီးအဲကာနေရဲ့ကတ္တနေရဲ့နှစ်နယ်ရှိတယ်မဟုတ်လားအဲ့ဒီတော့မှသူကမေးတယ်ဒါကအရှင်ဘုရားအရှင်ဘုရားအကုသို့ကုသို့ကုသို့ကံရှိပါသေးလားဗျဓမ္မကြီးကုသို့ကံရှိလို့ရှင်ဥပဇင်သန္တရာလဲရလိုံမယ်အဲကုသိုလ်ကံလည်းမရှိဘူးအကုသိုလ်ကံလည်းမရှိဘူးအကုသိုလ်ကိုကုသိုလ်ကိုစွန့်ပလိုက်ပြီအဲ့တော့အကုသိုလ်ကုသိုလ်စွန့်ပြေးတာဖြစ်ခြင်းကြောင့်မလို့ပညာဖရာကြီးကိုကုသိုလ်ကိုမလိုချင်တော့ဘူးဒီခန္ဓာတွေမှာပရမဖရာတွေရှိတယ်ပရမဖရာကိုအာကိုလိုက်ပြီပရမဖရာကိုပရမတရားကိုပရမသံဃာကိုအာကိုနေပြီဟိုနယ်မှာမရှိတော့ဘူးဒကမကြီးကံနယ်မှာမရှိတော့ဘူးကတ္တာနယ်ရောက်နေလို့ဒကမကြီးပညာဖရာကိုပညာတွေကိုစွန့်လိုက်ပြီသမုဒ္ဓိကိုလည်းချိန်နှင်းလိုက်ပြီပရမနယ်ရောက်နေပြီဒကမကြီးတကအဲ့တော့မှန်လားပါဗျာတတိတော့အရှင်ဘုရားတကြည်ပလာကြီးမှာဖြစ်နေအရာဝတ္ထုတခုထည့်ထားတဲ့ဥစ္စာရဲ့အရှင်ဘုရားလှံပြလိုက်သလိုတတိတော့သိပါပြီဘုရားအတိတ်ကာလတုန်းကတတိတော့မသိပါဘုရားအခုအရှင်ဘုရားဖုံးထားတဲ့အရာဝတ္ထုကြီးလှံပြလိုက်သလိုတတိတော့သိပါပြီဘုရားတဲ့ကာနေကတားလည်းတတိတော့ကွဲပါပြီဘုရားသမုဒ္ဓိသစ္စာနဲ့ကဘုရားအာကိုခြင်းတရားအာကိုခြင်းသံဃာအာကိုခြင်းလည်းသိပါပြီဘုရားကတ္တာနယ်ကလည်းဖရာအာကိုခြင်းတရားအာကိုခြင်းသံဃာအာကိုခြင်းလည်းသိပါပြီဖရာအခုမှပဲတပြည့်တော်ကာနယ်ကတ္တာကိုကွဲကြပါပြီဖရာတဲ့အဲအခုတရားဒကမများအခုကာယေကတ္တာယေသမုဒ္ဓိသစ္စာနယ်ကဖရာအာကိုရမယ်တရားအာကိုရမယ်သံဃာအာကိုရမယ်သမုဒ္ဓိသစ္စာနယ်ကဓာတုဇေရီယပရိဘောဂဇေရီယဥဒ္ဒိတဇေရီယဓမ္မဇေရီယပရမတ်သစ္စာနယ်ကဖရာအာကိုခြင်းတရားအာကိုခြင်းသံဃာအာကိုခြင်းအဲပရမတ်သစ္စာနယ်ကအဲကတ္တာနယ်ကနေပြီးတော့ဓာတုဇေရီယပရိဘောဂဇေရီယဥဒိဋ္ဌဇေရီယဓမ္မဇေရီယသမုဒ္ဓိသစ္စာပရမတ်သစ္စာကာနယ်ကာနယ်ရဲ့ကတ္တာနယ်ရဲ့ကံကတ္တာနှစ်ပါးဟောကြားသုံးပါးဩဝါဒပေးရတဲ့အကျိုးအာနိသင်ကြောင့်
အခုလာရောက်တဲ့တရားဓမ္မတွေမနှုတ်သာတာဒုံလာပါအရာကဲသောတရားလူရဲ့လူဖြစ်တဲ့အချိန်ခါဓမ္မယရဏာတွေလည်းပွင့်လင်းတဲ့အချိန်ခါသုံးသုံးလည်းမှီတဲ့အချိန်ခါသမထဝိပဒနာတရားကျင်ညာအာထုံနိုင်ရဘူးအတိတ်ကာလတုန်းကကံနယ်ကနေပြီးချင်းနေပြီးတော့အဲကတ္တနယ်ကိုရောက်ပြီးတော့ဓာတုဇေတိပရိဘောဂဇေတိဥဋ္ဌိတဇေတိဓမ္မဇေတိကြီးတိဆောက်ကိုယ်ွယ်နိုင်ရပါစေကုန်တော်သတည်း